Welcome to the Voice of America in Burmese.
Mingala ba khmyar. VOA American အသံရဲ့2019ခုနှစ်ဇွန်လ6ရက်တာတာပရီနေမနေ့ပတ်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ light meter 32.40-48 တို့ကနေတိုက်ရိုက်ဖမ်းယူနှားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ရဲမင်းထွန်းပါဒီကနေ့မနေ့ခေတ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါ။ဗြိတိန်မှာကျင်းပခဲ့တဲ့ D-Day ကန့်တက်တိုက်ပွဲ85နှစ်ပြည့်အခမ်းအနားကိုဗြိတိန်ဘီရင်ဘာကြီးနဲ့အတူသမ္မတထရန့်တက်ရောက်ခဲ့ပါတယ်။မြန်မာနဲ့ဟန်ဂရီနှစ်နိုင်ငံစလုံးတက်ရွှေပြောင်းအခြေချသူများဆိုင်ရန်စိန်ခေါ်မှုကိုအကြီးအမားဆုံးရင်ဆိုင်နေရတယ်လို့ဟန်ဂရီကိုရောက်နေတဲ့မြန်မာခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးမှဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့လေးလူညဉ့်ဉန်းမှုကြောင့်နှစ်ဆင့်တည်ဆုံးရတဲ့ကလေးကတသိန်းလောက်ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲမင်းထွန်း။
ဒီလိုထိတ်တန့်ရောက်တဲ့တွင်နေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့
တရားဥပဒေစိုးမိုးရေးဟာကျွန်တော်တို့ဒေတာရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အများဆုံးထောက်အောင်ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့တရားဥပဒေစိုးမိုးရေးကိုလည်းကျွန်တော်တို့ဆက်တိုက်အကြိုးပန်းသွားမယ်လို့ကျွန်တော်အနေနဲ့ပြောကြားလိုက်ပါတ
ယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဇွန်လ9ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့တာပါ။သတင်းအပြည့်နားဆင်ရဖို့ရှိပါတယ်။အခုတော့ကြာတာပရီနေ့မနေ့ပဲစိတ်ဝင်စားဖွယ်နိုင်ငံတော်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါဦးခင်ဗျာ။
ဗြိတိန်နိုင်ငံတောင်ပိုင်းပို့စ်မွန်စစ်ကမ်းမြို့မှာဗုဒ္ဓဘူးနေကကျင်းပတဲ့ D-Day ကန့်တက်တိုက်ပွဲ85နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုဗြိတိန်ပြည်မကြီးအဲလစ်ဇဘက်နဲ့တူအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်ခဲ့ပါတယ်။ပြည်နှစ်ကနော်မန်ဒီကမ်းခြေအင်္ဂလိပ်တူးမြောင်းတခြားမဟာမိတ်တပ်တွေကန့်တက်ထိုးစစ်ဆင်ခဲ့ရမှာကနေနာဇီတွေဆစ်ရှုံးခဲ့ရပြီးဒုတိယကမ္ဘာစစ်ကြီးကိုအဆုံးသတ်စေခဲ့တာဖြစ်ပါတယ်။ D-Day ကန့်တက်တိုက်ပွဲ85နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုဗြိတိန်ဝန်ကြီးချုပ်ထရီဆန်မေးပြင်တဲ့သမ္မတအီမန်နွယ်မက်ခရွန်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုပါဝင်ကမ္ဘာခေါင်းဆောင်တရားစင်ကျော်တက်ရောက်ခဲ့တာပါဒီတိုက်ပွဲမှာဗြိတိန်ပြင်သစ်နဲ့ကနေဒါနိုင်ငံတွေကတပ်သားတွေဟာသင်္ဘောအဆင့်9000နဲ့မြေပြင်သွား13000နဲ့တုံးပြီးရေပြင်နဲ့မြေပြင်တိုက်ပွဲတွေမှာပါဝင်ခဲ့ကြတာဖြစ်ပါတယ်ဒီဒေးကန့်တက်တိုက်ပွဲတော့ကပါဝင်ခဲ့တဲ့စစ်ပြန်စစ်မှုထမ်းအောင်300လောက်ဟာအခုခါမှာအသက်60ဝန်းကျင်ရှိနေကြပြီးသူတို့လည်းတက်ရောက်ခဲ့ပါတယ်အခမ်းအနားစီစဉ်တွေထဲမှာဂီတတေပြောပြမှုတမိုင်းမှတ်တမ်းတွေကိုဖတ်ကြတာအပြင်1944 D-Day ကန့်တက်တိုက်ပွဲအစမှာအဲ့ဒီချိန်က American သမ္မတ Franklin Roosevelt Radio ကနေပြောခဲ့တဲ့ဆူတောင်းစကားကိုသမ္မတ Trump ကပြန်လည်ရွတ်ပြတာလည်းပါဝင်ပါတယ်ဗြိတိန်ဘီရင်မာကြီးကတော့လွန်ခဲ့တဲ့15နှစ်တုန်းကကျင်းပခဲ့တဲ့နှစ်60ပြည့်ခန္ဓာဟာနောက်ဆုံးခန္ဓာဖြစ်မယ်လို့သူထင်ပေမဲ့အခု85နှစ်တိုင်ခဲ့ပြီလို့ပြောပါတယ
်မက္ကဆီကိုနိုင်ငံအနေနဲ့ American ထဲရွှေ့ပြောင်းလာသူတွေကိုမတားဆီးပြေးရင်တွင်းကုန်ခွန်တိုးကောက်မယ်လို့ American သမ္မတဘက်ကချိန်ချောက်ခဲ့တာနဲ့ပတ်သက်ပြီးနှစ်နိုင်ငံအရာရှိတွေမနေ့ကဆွေးနွေးခဲ့ရမှာဘာသဘောတူညီချက်မှမရဘဲဖိအားဆက်ပေးတာတွေနဲ့အဆုံးသတ်ခဲ့ရပါတယ်မက္ကဆီကိုအနေနဲ့ခလုံးခွင့်တောင်းလာသူတွေကိုသူတို့နိုင်ငံနဲ့ဆက်ပတ်မှာပဲထိန်းထားရမယ်တရားမဝင်ရွှေ့ပြောင်းလာသူတွေကိုနှိမ်နှင်းပြီး American Mexico နယ်စပ်မှာရွှေ့ပြောင်းဝင်လာသူတွေပေါ်ထိန်းချုပ်မှုတွေတိုးမြှင့်လှုပ်ဆောင်ပေးရမယ်လို့ American ဘက်ကဖိအားပေးလိုက်တာဖြစ်ပါတယ် American သမ္မတ Donald Trump ဥရောပခီးထွက်နေဆုံးမှာ American ဒုသမ္မတ Mike Pence နိုင်ငံခြားရေးဝန်ကြီး Mike Pompeo တို့နဲ့အင်ပီရိုမှာ Mexico နိုင်ငံခြားရေးဝန်ကြီး Marcelo Ebrard နဲ့ဆွေးနွေးခဲ့ပြီးမှ Mexico ဘက်ကနေလွတ်ပေးရမှာတွေကိုအခုလိုဖိအားပေးခဲ့တာပါအင်ပီရိုဆွေးနွေးပွဲအပြီးနိုင်ငံခြားရေးဝန်ကြီးပွန်ပီယိုနဲ့နှစ်ကိုကြားဆွေးနွေးခဲ့တဲ့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးအဘရာဘက်ကတော့ဆွေးနွေးပွဲမတိုင်ခင်တုန်းကပြောရမှာသဘောတူညီချက်တစ်ခုရအောင်ဆွေးနွေးနိုင်ဖို့မျှော်လင့်ထားတယ်လို့ဆိုခဲ့ပါတယ်။အဲဒီလမ်းကိုရောက်နေတဲ့အမေရိကန်သမ္မတထရမ့်ဘက်ကတော့မက္ကဆီကိုအနေနဲ့နေဆက်ကဝန်ထမ်းတွေကိုတားဆီးမှုတွေတိုးလှုပ်လာနေပြီလို့သူယူဆတယ်။တကယ်လို့အခုလိုတားဆီးမှုတွေမလုပ်ရင်တော့သွင်းကုန်ခွန်တန်ထိလိမ့်မယ်လို့ထပ်ပြီးမနေ့ကချင်းချောက်ခဲ့ပါတယ်။ဒါအပြင်သမ္မတထရမ့်ကဆက်ပြီးဒီသွင်းကုန်ခွန်တွေမြန်မာလာရင်လည်းမက္ကဆီကိုမှာယင်းနှိမ့်ညွန့်ထားတဲ့ကုမ္ပဏီတွေအမေရိကကိုပြန်ထွက်လာဖို့ပဲရှိတယ်လို့အပြတ်ပြောခဲ့ပါသေးတယ်ခင်ဗ
ျ။တရုတ်ဆိုးရဟာဒင်းသမင်းရင်ပြင်းကဖြုတ်ခွင်းမှုတွေအပြီးနှစ်ပေါင်း30ကြာလာချိန်မှာကမ္ဘာတစ်လောကအဆိုးရတွေစီကိုအာဏာရှင်ဝါဒတင်ပို့ပြီးသူတို့နိုင်ငံတွေကနိုင်ငံသားတွေပေါ်မှာထောက်လန့်မှုတွေနဲ့ထိန်းချုပ်မှုတွေလုပ်ဖို့အတွက်တွန်းအားပေးနေတယ်လို့အမေရိကန်လွှတ်တော်မှတွေနဲ့လူခွင့်လှုပ်ရှားသူတွေကပို့တခုနဲ့မှပြောပါတယ်။တရုတ်ရဲ့အာဏာရှင်ပုံစံကိုကမ္ဘာတစ်လောကနေရာတော်များများမှာအားကျစေတာကိုဝန်းနေဖို့တွေ့ရကြောင်းအဲ့ဒီနိုင်ငံတွေရဲ့အာဏာရှင်တွေကသူတို့ပြည်သူတွေကိုဖိနှိပ်နေရမှာတရုတ်ရဲ့အကူအညီကိုဝမ်းပန်တတလက်ခံနေတာတွေ့ရတယ်လို့ အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကထိတ်တန့်ဒီမိုကရက်မှာဖြစ်တဲ့နယူးဂျာစီပြည်နယ်မှာဘော့ဘ်မန်န်ဒက်စ်ကပြောပါတယ်တရုတ်စိုးရဟာသူတို့ကိုယ်တိုင်ရောကွန်ပျူတာဆိုင်ဘာနဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုပါတုံပြီးသူ့ပြည်သူတွေပေါ်မှာလိုက်လံထောက်လှမ်းနိုင်စွမ်းရှိတာကိုအာရှကနေအာဖရိကလက်တင်အမေရိကအထိနိုင်ငံတွေကအစိုးရတွေကိုပါပြတ်သားပြီးအားကြအောင်လုပ်နေကြောင်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကြားနာပွဲမှာပြောကြားခဲ့တာပါဒီနည်းပညာတွေကိုကမ္ဘာတလောကတခြားအာဏာရှင်တွေစီကိုတရုတ်ကတင်ပို့နေပြီးကမ္ဘာတလောအာဏာရှင်စနစ်ကျင့်သုံးလောင်လှုပ်ဆောင်နေတယ်လို့ American ချစ်ဆက်တရုတ် Digital Times Company တီထောင်သူရှောင်းချန်းကပြောကြားခဲ့တာပ
ါဆူဒန်နိုင်ငံမှာအာဏာသိမ်းစစ်ကောင်ဆောင်တွေကနေဆွေးနွေးဖို့ကန့်လန့်လာခဲ့တာကိုဆန္ဒပြခေါင်းဆောင်တွေဘက်ကပယ်ချလိုက်ပါတယ်ဆူဒန်စစ်ဗိုလ်ချုပ်ကြီးတွေအနေနဲ့ဆန္ဒပြသူတွေကိုဆက်လက်ကြမ်းဖက်ဖြိုခွင်းနေပြီးလူပေါင်းအနည်းဆုံး200ဒီတပတ်တည်းသေဆုံးခဲ့ရတာကြောင့်ဒီကလန့်ချက်ကမယိုသားဘူးဆိုကဆန္ဒပြကောင်ဆောင်တွေကအခုလိုပယ်ချလိုက်တာပါ SPA လို့တကောခေါ်တဲ့ Sudan Professional အသင်းကပြောခွင့်ရမိုဟာမက်ယူဆက်အယ်မူစတာဖာကဗိုလ်ချုပ်ကြီးအဗ်ဒယ်ဖာတက်ဘာဟန်ရဲ့ကလန့်ချက်ဟာအလေးနဲ့မရှိဘူးသူ့အောက်ကလူတွေကဆူဒန်နိုင်ငံသားတွေကိုတပ်ဖြတ်တာတွေဆက်လုပ်နေတော့ပဲလို့မနေ့ကပြန်ပြောလိုက်ပါတယ်ဆန္ဒပြသူတွေကိုကုစားပြုတဲ့ FFC လို့တကောခေါ်တဲ့လွတ်မြောက်ရေးနဲ့ပြောင်းလဲမှမိတ်ဖွဲ့ရဲ့ဖွဲ့ဝင်တစ်ခုဖြစ်တဲ့ဒီ Sudan Professional အသင်းအနေနဲ့အရက်သားအစိုးရထံအာဏာလွှဲပြောင်းရေးရတဲ့အထိစစ်ဆိုးရကိုဆက်လက်ဖိအားပေးတဲ့အနေနဲ့ဒီမိုကရေစီလှုပ်ရှားမှုတွေဆက်လုပ်သွားမယ်လို့ပြောခွင့်ရအယ်မစတာဖာကဆိုပါတယ် TMC လို့တကောနာမည်ပေးထားတဲ့အသွင်ကူးပြောင်းရေးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးဘာဟန်ကတော့စစ်ကောင်ဆောင်တွေအနေနဲ့ဆန္ဒပြခေါင်းဆောင်တွေနဲ့အကန့်အသတ်မထားဘဲပြန်ဆွေးနွေးဖို့အသင့်ရှိနေတယ်လို့မနေ့ကကန့်လန့်ခဲ့ပါတယ်ဒါအပြင်ဗိုလ်ချုပ်ကြီးဘာဟန်ကကာကွယ်ရေးဝန်ကြီးဌာနအပြင်ဘက်မှာရှစ်ပတ်ကြာထိုင်ဆန္ဒပြသူတွေကိုအသေးအချေပြတ်ခတ်ဖြိုခွဲမှုမှာတာဝန်ရှိသူတွေကိုလည်းသူ့ဘက်ကရေးယူသွားမှာပါလို့ကတိပေးခဲ့ပါတယ်ခင်ဗျာ
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9039လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနဲ့ဟန်ဂရီတနိုင်ငံစလုံးမှာရွှေပြောင်းအခြေချသူများဆိုင်အကြီးအမားဆုံးစိန်ခေါ်မှုကြံနဲ့ရင်ဆိုင်နေရတယ်လို့ဗိုလ်တပုနေမှာမြန်မာတိုင်းနိုင်ငံပတ်ကိုဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကပြောဆိုလိုက်ပါတယ်ဥရောပခီးစဉ်တွင်ဗိုလ်တပုနေမှာဟန်ဂရီကိုတွားရောက်တဲ့ဒေါန်ဆန်းစုကြည်နဲ့ဟန်ဂရီဝန်ကြီးချုပ်အော်ဘန်တို့ဘူဒါပက်စ်မှာတွေ့ဆုံပြီးနှစ်နိုင်ငံစီးပွားရေးပညာရေးနဲ့ယဉ်ကျေးမှုဆိုင်အပြင်နိုင်ငံတွင်းတရားဝင်လာရောက်နေထိုင်သူအရေးကိုပါဆွေးနွေးခဲ့တာပါရှေ့တောင်အာရှဒေသနဲ့ဥရောပတစ်လွှာကြုံတွေ့နေရတဲ့ရွှေပြောင်းအခြေချသူများအရေးဟာမြန်မာမှရောဟန်ဂရီအတွက်ပါကြီးမားတဲ့စိန်ခေါ်မှုဖြစ်နေတယ်လို့ရွှေပြောင်းသူများအရေးနဲ့ပတ်သက်ပြီးတခြား EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့မကြာခဏပြဿနာဖြစ်နေတဲ့ဟန်ဂရီအစိုးရကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ကောင်းဆောင်နှစ်ဦးစလုံးကသူတို့ဒေတာရင်းမှာမွတ်စလင်ဥယျာဉ်တနည်းတခြားတိုးပွားလာတဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့မြင်ကြောင်းနဲ့ကြေညာချက်မှာဖော်ပြပါတယ်တချိန်တည်းမှာပဲဟန်ဂရီအစိုးရအနေနဲ့ဒီမိုကရေစီတင်ပို့ဖို့ကြိုးစားမှုတွေစီးပွားရေးပူးပေါင်းဆောင်မှုတွေပြည်ရင်းနိုင်ငံရေးပေါ်မေးခွန်းထုတ်မှုတွေလိုမဆိုင်တာတွေကိုရိုးထွေးပစ်လက်ရှိတဲ့အနောက်နိုင်ငံတွေနဲ့ EU ကဘျူရိုကရက်တွေချဉ်းကပ်မှုမျိုးကိုလက်မခံကြောင်းပြောပါတယ်။ဒေါန်ဆန်းစုကြည်ကဟန်ဂရီနိုင်ငံချိုင်းဝန်ကြီးပီတာစတက်စ်ဂျာတိုနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကဟန်ဂရီနဲ့မြန်မာကြားတည်မြဲတဲ့တန်တမာဆက်ဆံရေးရှိပေမဲ့ပူးပေါင်းဆောင်ရွက်တိုးလုပ်ဖို့လိုအပ်နေကြောင်းပြောပြီးဘူဒါပက်စ်မှာမကြာခင်မြန်မာတန်ရုံဖွင့်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။တရုတ်သမ္မတရှီကျင်းပင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဟာကရက်မလင်နန်းတော်မှာတွေ့ဆုံပြီးသူတို့နှစ်နိုင်ငံဆက်ဆံရေးပေါ်အားပါတရချီးကျူးဂုဏ်ပြုလိုက်ကြပါတယ်။အမေရိကန်နဲ့ဆက်ဆံရေးတင်းမာနေချိန်မှာတရုတ်နဲ့ရုရှားခေါင်းဆောင်တွေအနေနဲ့သူတို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအားကောင်းကြောင်းမနေ့ကပြသခဲ့ကြတာပါ။သမ္မတပူတင်ကသမ္မတရှီရဲ့ခီးစဉ်ဟာသူတို့အင်းနီချင်းနှစ်နိုင်ငံကြားဆက်ဆံရေးမှာအထူးအရေးပါတယ်။ဒီဆက်ဆံရေးနဲ့သမ္မတရှီကိုယ်တိုင်ပါဝင်လာခဲ့တာကြောင့်မကြုံစဘူးဆက်ဆံရေးအထွတ်အထိပ်ကိုရောက်လာခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်။မော်စကိုမြို့တော်ဗနူကိုဗိုလီစစ်ကိုနေ့လယ်ပိုင်းကရောက်လာမှာတခန်းတနာဂုဏ်ပြုခံခဲ့ရတဲ့သမ္မတရှီဘက်ကလည်းသူတို့နှစ်နိုင်ငံဟာနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုမြင်မာပြီးအပြန်အလှန်ကူညီမှုတွေရှိနေတာကြောင့်ဆက်ဆံရေးကကောင်းပြင်းဆက်ကောင်းနေပါပါလို့ပြောခဲ့ပါတယ်။ရုရှားနိုင်ငံအနေနဲ့လွန်ခဲ့တဲ့9နှစ်ကခရိုင်းမီးယားကျွန်းဆွယ်ဒေသကိုသိမ်းယူပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာလာခဲ့ပြီးမှအခုတရုတ်သမ္မတခီးစဉ်ဖြစ်လာခဲ့တာပါဒီခီးစဉ်ထဲမှာအမေရိကန်နဲ့ကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့တရုတ်နိုင်ငံရဲ့သမ္မတအနေနဲ့လည်းဒီနေ့နဲ့နောက်ဖြစ်မှာသမ္မတပူတင်ဦးဆောင်လုံးမဲ့စီးပွားရေးဖိုရမ်ကိုတက်ရောက်ဖို့ရှိနေပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်ကြားကကုန်သွယ်စစ်ပွဲဟာရှေ့လာမယ့်နှစ်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကိုပါထိခိုက်စေနိုင်တယ်လို့ IMF နိုင်ငံတကာငွေကြေးရံမှုငွေအဖွဲ့ကဗိုလ်တပုမှုနယ်မှာတတိပေးပါတယ်နိုင်ငံကြားကုန်သွယ်ကွန်အားလုံးကိုတိုးမယ်အကြောင်းအမေရိကန်သမ္မတ ye chain chaw mu ga gaba naingan rue ye pirin adarin thau lut mu pamana ko chong twa si de lu IMF achike Christine Lagarde ka pyo bare di saung shau mu pamana American dollar 455 billion shi bi da taung Africa ta ye si bwae tuk lu pamana de po bi mya de lu G20 ko si bwae inaji naingan 20 si we ma pyo lai da ba ma cha de mi ga phan ni ga de kong twei ta si rue naw phit thon la me kong twei ta si rue ko phe sha phet thain jin a phyin ko 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 pyan pi nin na au lut da de dan dan chet rue ko pa pyaw sin ya me lu le tu ga pyaw cha che ba de G20 nai ngan rue ga ban nai win ji rue boho ban ya shi rue Japan ma 9 ya tat pat kong song chain ma twet song cha bo pyin sin nin ja de ma be a khu lu tri pe lai da phit ba de
India nai ngan ma le du nyin nyae mu chaung 25 nyaw khle paw ta thain ti song ni ya de lu le la mu ta khu ma twet shi lai ba de di ni cha yauk de ka ba pa won chin thain thain ni twet Monika Topian is in Kazarema Kulu for Bialidapi, Indian in a Pawinjin, Pesi Muri to a Pishimbu, a change in Piakwa Kerelu, Taubialibare, Munitongale, Kula Tamagas in Kazata Kurema, Kawawaga, Lidu, and Yenyazo Muji, Sangamurema, Indiaga, Salimu Pawanidelu to Shikavade, Kawata Kuloma, Pawinjin in Muri to a Yulu Song people, Chejalong, Tausuni Jima, Together India, Yukopwe, Tremaro Nangay, the Marine, Tipatanago, Pichi Taka Javare, India saw a Pawinjin Tennis and Sin Kazaremale.
တနင်္ဂနွေလုံးတည်ချေရမှုရဲ့စနစ်တသမာ၃၀၀ကျော်ကလေတူညဉ့်ညံမှုကြောင့်ဖြစ်တယ်လို့ဖော်ပြထားတာကြောင့်အိန္ဒိယဆိုတာဆက်ဆက်နေတဲ့လေမထားဖြစ်ရှင်းတာကိုပြနေပါတယ်ခင်ဗျာ။ ပထမဆုံးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဥရောပခီးစဉ်အကြောင်းနားဆင်ရပါမယ်။မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ဖိအားပေးနေတဲ့ဥရောပသမဂ္ဂရဲ့ဒီမိုကရေစီကိုပုဂ္ဂိုလ်စနစ်လိုမျိုးသွင်းဖို့ချဉ်းကပ်တဲ့နည်းလမ်းကိုလက်မခံကြောင်းဟန်ဂေရီဝင်ကြီးချုပ်ဗစ်တာအော်ဘန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆ ကိုမတ်အင်ဂျင်နီကဆက်လက်တင်ပြမှာပါ
။ဂျွန်လ9ရက်နေ့ကနေ6ရက်နေ့အထိနှစ်ရက်ကြာအလုပ်ခီးစဉ်ဖြင့်ဟန်ဂေရီနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာမနေ့ဗုဒ္ဓဘူးနေ့ကဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်နဲ့ဘူဒပက်စ်မြို့မှာတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲနဲ့ပတ်သက်လို့ဟန်ဂေရီဝန်ကြီးချုပ်ယုံရဲ့ပြောခွင့်ရဘတ်ဒလန်ဟာဗာစီကသတင်းဌာနတွေကိုပြောကြားရမှာမြန်မာနဲ့ဟန်ဂေရီအပါအဝင်အရှေ့တောင်အာရှနဲ့ဥရောပမှာတရားမဝင်ရွှေ့ပြောင်းအခြေချသူတွေရဲ့ပြဿနာဟာအဓိကစိန်ခေါ်မှုဖြစ်နေကြောင်းတိုးပွားလာနေတဲ့မွတ်စလင်လူဦးရေနဲ့ဘလို့အတူနေထိုင်ကြမလဲဆိုတဲ့ပြဿနာကိုလည်းရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဒါ့အပြင်ဥရောပသမဂ္ဂနဲ့မြန်မာကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကိုဟန်ဂေရီကထောက်ခံကြောင်းနဲ့ပြည်ရင်းကိစ္စရပ်တွေနဲ့ပတ်သက်လို့စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့တဲ့ဥရောပတမကနဲ့အခြားအနောက်နိုင်ငံတွေရဲ့ဒီမိုကရေစီကိုပုတ်ကုန်လို့အပြင်ကနေသွင်းတဲ့နည်းမျိုးဟန်ဂေရီကလက်မခံကြောင်းဘတ်တလန်ဟာဗာစီကဆိုပါတယ်။လက်ရှိဟန်ဂေရီဝန်ကြီးချုပ်ဟာအများကြိုက်ဝါဒီတဦးဖြစ်တယ်လို့လက်ရှိသူကျင့်သုံးနေတဲ့မူဝါဒကမြန်မာနိုင်ငံရဲ့အခြေအနေနဲ့ကိုက်ညီနေတဲ့အပေါ်မှာနှစ်နိုင်ငံဆက်ဆံရေးပိုးပြီးနီးကပ်လာနေတဲ့အနေအထားတွေ့ရတယ်လို့ဒေါက်ဆန်းစုကြည်ရဲ့ချက်နဲ့ဟန်ဂေရီခီးစဉ်တွေကိုအနီးကပ်စောင့်ကြည့်နေတဲ့ချက်နိုင်ငံအခြေဆိုင်မြန်မာရေးသုံးသပ်သူကုလင်းတန်းကပြောပါရယ်
ဟန်ဂေရီလိုနိုင်ငံမျိုးကအဓိကအပြင်ဘာဖြစ်နေလဲဆိုတော့ဒီဝင်းကျုပ်ပြောထားတဲ့အထက်မှာလည်းပဲသတိထားမိလိမ့်မယ်တင်ပါတယ်အဲသူတို့ကဒီ Muslim population ဒီမြန်မာမှုပေါ်မှာအတူဆိုရင်မကင်းဖြစ်တယ်ဆိုတာတွေသူနည်းနည်း highlight လုပ်ပြီးပြောထားတယ်တကယ်တော့ဒါကဒီပြောမစင်ဥရောပတစ်ခွင်နိုင်ငံတချို့မှာအခုဆိုလို့ရှိရင်ဒီအများခေါ်နေကြတဲ့အတုံးလုံးရပြောမစင် populist ပေါ့နော် now right wing ပေါ့လက်ရာဆွန်းနေလို့ကမွန်တက်ကြတဲ့ဟာတွေကအတော်လေးများပြားလာတယ်ဒါကလည်းပဲဒီပြီးခဲ့တဲ့နှစ်အနည်းငယ်မှာရှင်ဆိုင်ရတဲ့ migrant ပြည်ထနာတွေကြောင်းပေါ့နော်အခုလိုမျိုးလူများကြိုက်ဝါဒဖြစ်လာကြတော့အခုအဲ့လိုလူတွေကမဲတွေအများကြီးရလာလွတ်တော့မှတ်တွေအများကြီးဖြစ်လာတာကြားတယ်အာဏာတွေရလာကြတယ်ပေါ့ဆိုတော့တစ်ဖက်မှာတော့မြန်မာနိုင်ငံအပေါ်မှာဒီဟန်ဂေရီလိုနိုင်ငံမျိုးအနေနဲ့တစုံတရာအဖြစ်ဟလာဒီဥရောပသမဂ္ဂနေပြီးတော့အရေးယူတဲ့ပုံစံမျိုးကိုသူလည်းမကြိုက်ဘူးသူကဥရောပသမဂ္ဂရဲ့အဖွဲ့ဝင်သားဖြစ်နေပြီးမဲ့အဲ့လိုမျိုးဒီဒီမိုကရေစီတို့ဘာလို့ညာတို့ဥရောပပုံစံတိုင်းမြန်မာကိုဆန့်ပြီးတော့ export လုပ်နေတာမျိုးသူတို့ကသဘောမကျဘူး။ဒါကလည်းပဲပြောမယ်ဆိုလို့ရှိရင်မြန်မာနဲ့ပြောမယ်တဲတီတိုက်သွားတူတာပေါ့နော်။မြန်မာရဲ့ policy နဲ့လက်ရှိသူခံစားမှုဖြစ်နေတဲ့ပုံစံနဲ့တဲတီတိုက်သွားဖြစ်တော့တာမိတ်ဆွေကဖြစ်တာပေါ့။မိတ်သဘောသွားဆောင်တာပေါ့နော်
။ဟန်ဂေရီရင်ဆိုင်နေရတဲ့အနေအထားကတမျိုးဖြစ်ကြောင်းကိုလင်းတန်းကပြောပါရယ်။
ဒီရွှေပြောင်းချေချသူတွေနဲ့ပတ်သက်တဲ့ကိစ္စပြောမယ်ဆိုလို့ရှိရင်ဒီဟန်ဂေရီတို့ဒီဥရောပနိုင်ငံတွေမှာဒီပြီးခဲ့တဲ့နှစ်ပိုင်းနှစ်နိုင်ငံတွေမှာအကြီးအကျယ်ရင်ဆိုင်ခဲ့ရတဲ့ဒါပြဿနာပေါ့နော်ဒုက္ခတဲ့ပြဿနာရွှေပြောင်းချေချလူများရဲ့အလုံးရင်းနဲ့ဝင်လာတဲ့ပြဿနာတွေဟန်ဂေရီကတော်တော်လေးထိသွားတယ်ထိသွားတော့သူတို့မှာဒီနိုင်ငံကလည်းတိတ်ပြီးတော့ချမ်းသာတဲ့နိုင်ငံမဟုတ်တော့အဲ့ဒီမှာကုန်ကြစည်တွေတော်တော်ကုန်သွားတယ် EU ဖွဲ့ကတော့သူတို့ကိုတတ်နိုင်လို့များတော့ကူညီထောက်ပံ့တာပေါ့ဒါပေမဲ့သူတို့ဝင်ပြီးသွားတယ်လို့ပြောလို့ရတာပေါ့နော်
အဲ့တော့နှစ်နိုင်ငံစီးပွားရေးအရာပူးပေါင်းဆောင်ရွက်မှုကရောဘယ်လောက်ထိကျိုးရှိမလဲရှင
်အဲ့ဒါကလည်းပဲတကယ်တမ်းကျတော့လေ EU မှာကဒီကျွန်တော်အမြင်လေနှစ်မျက်နှာ policy လို့တုံးလို့ရတာပေါ့နော် EU မှာနှစ်မျက်နှာ policy တကယ်တမ်းဥရောပနိုင်ငံတွေမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတော်တော်များများကအခုဥရောပနိုင်ငံကြီးလေးတွေဖြစ်တဲ့ Czech တို့ Hungary တို့မှာရှိတဲ့ company ကြီးကြီးရဲ့အများစု share တွေပိုင်ဆိုင်ကြတာအထူးသဖြင့် Germany တို့ပြင်သစ်တို့ပေါ့နော်ဒါကြောင့်မို့လို့ Hungary ကလည်းပဲတစုံတရာအဖြစ်သူကတိုးပြီးတော့မြန်မာနဲ့ဆက်ဆံရေးကိုတိုးမြှင့်လှုပ်ဆောင်ဖို့ကြိုးစားတယ်။အဲ့ဒီနောက်ွယ်မှာဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံကြီးတွေဖြစ်တဲ့ဂျာမနီတို့ဖြစ်တဲ့တို့ရဲ့ကုမ္ပဏီကြီးတွေရှိနေကြတာပဲလေ
။နှစ်နိုင်ငံအစိုးရခေါင်းဆောင်တွေတွေ့ဆုံပြီးဟန်ဂေရီရဲ့နိုင်ငံသားရေးနဲ့ကုန်သွယ်ရေးဝန်ကြီးဖြစ်တဲ့ပီတာစီဒါတိုနဲ့ဒေါမ်ဆန်းစုကြည်တို့ပူးတွဲသတင်းစာရှင်းလင်းပွဲမှာလည်းဟန်ဂေရီဘဏ်ဖြစ်တဲ့ Exim Bank အနေနဲ့နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့အတွက်အမေရိကန်ဒေါ်လာ46တန်းတန်ဖိုးရှိတဲ့ချေးငွေစည်ရင်းအကောင့်ကိုဖွင့်လှစ်ခဲ့ကြောင်းနဲ့မကြာခင်နှစ်နိုင်ငံစီးပွားရေးဆိုင်ရာကော်မတီတရက်ကိုပူးတွဲတည်ထောင်ဖို့ညှိနှိုင်းဆွေးနွေးနေကြောင်းစီဒါတိုကပြောပါတယ်ဟန်ဂေရီနဲ့မြန်မာတန်တမာဆက်ဆံရေးအရင်ကနှစ်ပေါင်းအတော်ကြာရှိခဲ့ပြီးနောက်ပိုင်းမှာနှစ်နိုင်ငံဆက်ဆံရေးကြာဆင်းခဲ့တဲ့အချိန်ရှိခဲ့တဲ့အတွက်အခုဆိုရင်ဆက်ဆံရေးတိုးမြှင့်မှုအတွက်နှစ်နိုင်ငံလုံးတန်တိတ်ထန်ချခဲ့ကြောင်းဒေါက်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင
်။မဲအင်ဂျင်နိုင်တင်ပြသွားတာပါ။ဆက်လက်ပြီးရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့သတင်းစာရှင်းလင်းပွဲအကြောင်းနားဆင်ကြအောင်ပါ။ဇွန်လ9ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကရင်းနှီးမြှုပ်နှံမှုမြင့်တက်လာဖို့အတွက်တရားဥပဒေစိုးမိုးရေးကိုအဓိကထားလှုပ်ဆောင်သွားမယ်လို့ပြောပါရယ်။ရန်ကုန်တိုင်းအစိုးရအနေနဲ့ရန်ကုန်မြို့သစ်စီမံကိန်းကိုလာမယ့်နှစ်နှစ်အတွင်းအကောင့်ထည့်ဖို့ဆောင်ရွက်သွားမှာဖြစ်ပြီးကဏ္ဍပေါင်းစုံမှာပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့လည်းဆိုပါရယ်။ဒါပေမဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ရမှာအချိုးစည်းပွားနဲ့ပတ်သက်တဲ့ပြဿနာတွေနဲ့ရင်ဆိုင်နေရကြောင်းနဲ့ဒါဟာအစိုးရအတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်ကြောင်းလည်းပြောပါရယ်။ဒီသတင်းကို VOA သတင်းတောက်မေခကိုတိုင်သတင်းယူတင်ပြပေးထားပါရယ်။
ဇွန်လ9ရက်နေ့ကကျင်းပတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ပြည်သူ့အတွက်တတိယတစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့ရာတွေနဲ့ပတ်သက်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ကရန်ကုန်ရဲ့ပြုရင်ပြောင်းလဲမှုအလုံးဟာမြန်မာနိုင်ငံရဲ့ပြုရင်ပြောင်းလဲရေးအတွက်အဓိကကျတဲ့အခန်းကဏ္ဍတစ်ခုမှာရှိနေတာကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးနယ်ပယ်အတွင်းမြင့်တင်ဆောင်ရွက်ဖို့ဆိုရင်ရန်ကုန်ကိုအခြေပြုပြီးဆောင်ရွက်ကြရတာမျိုးရှိတာကြောင့်ရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးတိုးတက်နိုင်ဖို့အတွက်တရားဥပဒေစိုးမိုးရေးကိုအဓိကထားလှုပ်ဆောင်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်တာဖြစ်ပါတယ်
။တရားဥပဒေစိုးမိုးရေးဟာကျွန်တော်တို့ဒေသရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အများဆုံး၆ခုဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့တရားဥပဒေစိုးမိုးရေးကိုလည်းကျွန်တော်တို့ဆက်တိုက်အကျိုးပေးသွားမယ်လို့ကျွန်တော်ဒီနေ့ပြောကြားလိုပါတယ်။လုံခြုံရေးပိုင်းနဲ့ပတ်သက်ကျွန်တော်တို့ဘယ်လောက်ကျိုးပန်းဆောင်ရွက်နေလဲဆိုတာကျွန်တော်တို့တိုင်းကျေတပ်ပေါ်နဲ့ကျွန်တော်တို့အစိုးရအဖွဲ့ချောင်းကျွန်တော်တို့အများကြီးဆွေးနွေးနေတာရှိပါတယ်ကျွန်တော်တို့အချင်းတော်လေးကျွန်တော်တို့ရဲ့တရားစီရင်မှတ်တိုင်းလေးကျွန်တော်တို့ဆောင်ရွက်နေတဲ့အခြေအနေကျွန်တော်တို့ဆောင်ရွက်နိုင်တဲ့နယ်ပယ်နယ်နိမိတ်တွေမှာရှိတဲ့ရန်ကုန်တိုင်းကျွန်တော်တို့အကောင်းဆုံးဖြစ်အောင်လုပ်ဖို့ကျွန်တော်တို့ကြိုးပမ်းနေပါတယ်
လက်ရှိမှာတော့နိုင်ငံတကာကကောက်ယူတဲ့စစ်တမ်းတွေအရရင်းနှီးမြှုပ်နှံမှုပိုင်းအားနည်းစေတဲ့အချက်တွေမှာတရားဥပဒေစိုးမိုးရေးပိုင်းအားနည်းတာဥပဒေကိုကြောသားရင်သားခွဲခြားဆက်ဆံတာတွေရှိနေတာတွေကိုပြင်ဆင်ဖို့ထောက်ပြနေတာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့အစိုးရဘက်ကတော့ဘဲဥပဒေကိုမှကြောသားရင်သားခွဲခြားကကျင့်သုံးဆောင်ရွက်နေတာမရှိဘူးလို့ဆိုလိုက်ပါတယ်။ဒါပေမဲ့လည်းလက်တလောဘာသာရေးအကြောင်းပြစုပူဖို့လှုပ်ဆောင်တာတွေမှာအစိုးရရဲ့ကင်တွယ်မှုတက်ကြွလှုပ်ရှားသူတွေကျောင်းသားတွေဆန္ဒဖော်ထုတ်တာမှာအစိုးရကင်တွယ်မှုတွေကိုချိန်ထိုးပြီးပြည်တွင်းပြည်ပလူခွင့်ရေးလှုပ်ရှားသူတွေကထောက်ပြဝေဖန်တာတွေရှိနေပါတယ်။ဒါနဲ့ပတ်သက်လို့လုံခြုံရေးတိုးမြှင့်ဆောင်ရွက်မယ်လို့ဆိုလာတဲ့ရန်ကုန်တိုင်းအစိုးရအနေနဲ့ဘာသာရေးအကြောင်းပြစုပူမှုလှုပ်ဆောင်တာတွေမှာဘလို့ကင်တွယ်ဖို့စီစဉ်ဆောင်ရွက်ထားလဲ။ဝေဖန်မှုတွေရှိနေတဲ့စုပူမှုတွေကိုအရေးယူတဲ့အပိုင်းတွေမှာကောဘလို့ဆောင်ရွက်ထားတယ်လဲဆိုတာနဲ့ပတ်သက်ပြီး VOA ကမေးမြန်းတာမှာတော့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးအောင်စိုးမှုက
ကျွန်တော်တို့ဥပဒေကသတ်မှတ်ပြီးသားလေအတိုင်းပဲကျွန်တော်တို့ကဥပဒေနဲ့အညီဆောင်ရွက်ရမှာပဲဖြစ်ပါလေအခုလည်းဒီမိုက်ကယ်ဂျွန်လေးနဲ့ပတ်သက်ရင်လည်းသူတို့နောက်ဥပဒေကိုကျွန်တော်တို့အနေနဲ့ဒါဝန်ထမ်းထုတ်ထားတယ်ဖြစ်နိုင်ခြေရှိတဲ့နေရာတွေမှာကျွန်တော်တို့ကဆက်လက်ရှာဖွေဖန်ဆီးရမယ့်ရည်ကိုဆောင်ရွက်ရရှိပါဘယ်သူဘယ်သူမှအလား ချော့ပြီးလေဒါကိုယ်ကြောသားရင်ဒါကျွန်တော်တို့ခွဲကြလို့မရအောင်နိုင်ငံတော်အတွက်ကျွန်တော်အစိုးရအတွက်ဒါကျွန်တော်ဥလီကိုဒါချိုးပေါက်တာဥလီချိုးပေါက်တဲ့လူကိုကျွန်တော်တို့ကချီးရောက်ဆောင်ရွက်သွားဖို့ပဲဖြစ်ပါတယ
်ရန်ကုန်မြို့လုံခြုံရေးအတွက်ထိန်းချုပ်စင်တာကနေ CCTV အလုံးကြီးအလုံး3000နီးပါးလောက်တဆင်ကမှုခင်းကြဆင်ရေးဆောင်ရွက်သွားမယ်လို့လည်းသူကဆိုပါတယ်။ကဏ္ဍဆောင်ပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကြွေးကြော်လိုက်တဲ့ရန်ကုန်တိုင်းအစိုးရအနေနဲ့ကြန့်ရှိနေတဲ့နှစ်နှစ်အတွင်းရန်ကုန်မြို့သစ်စီမံကိန်းကိုလှုပ်သွားမယ်လို့လည်းဆိုလိုက်ပါတယ်။ဒီလိုပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်တာမှာအဓိကစိန်ခေါ်မှုကြန့်ရှိနေတဲ့တပ်တန်းအတွင်းဘလောက်အတိုင်းတာတီပြုပြင်ဆောင်ရွက်နိုင်ဖို့လှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်လို့ VOA မင်းမြတ်နာမှာတော့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်တာမှာအဓိကကြုံတွေ့ရတဲ့စိန်ခေါ်မှုအပိုင်းကိုသာဝန်ကြီးချုပ်ကဖြေဆိုသွားခဲ့ပါတယ်
။ဟာဝန်ကြီးချုပ်အနေနဲ့ဒီသုံးနှစ်အတွင်းမှာဘာစိန်ခေါ်မှုတွေရှိလဲ။ကျွန်တော်တို့လုပ်ခဲ့တဲ့ကိစ္စရက်တိုင်းကိစ္စရက်တိုင်းမှာအကျိုးစီးပွားနဲ့ပတ်သက်လာအများစိန်ခေါ်မှုရှိတာ။ဆက်သုံးနှစ်လေးကြာတာတော့ကျွန်တော်တို့အကျိုးစီးပွားနဲ့ပတ်သက်တဲ့စိန်ခေါ်မှုကျွန်တော်တို့ကြောက်ပါတယ်။ကျွန်တော်တို့တကူစားကျွန်တော်တို့တာဝန်ယူတဲ့ကာလပိုင်းခြားလိုက်တော့ကျွန်တော်တို့အလုပ်လုပ်နေတာပေါ့ပါ။ကျွန်တော်တို့ရန်ကုန်ကို80တည်ဆောင်သွားမယ်။ Now generation assessment အတွက်ကျွန်တော်တို့တာဝန်ယူပါပါလိမ့်မယ်။ဒီအတွက်ကျွန်တော်တို့အကောင်းဆုံး package တွေကိုကျွန်တော်တို့ပြင်ပေးထားမှာဖြစ်ပါတယ်။ဒီအတွက်ကျွန်တော်တို့အစွမ်းကိုကြိုးပမ်းဆောင်ရွက်နေပါတယ်။
ဒီပြင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလာမယ့်6လအတွင်းကျူးကျော်နေထိုင်သူတွေအပါအဝင်ရန်ကုန်မြို့မှာအိမ်ငှားသူတွေအတွက်နေစရာအဆင်ပြေအောင်လှုပ်ဆောင်ပေးသွားမယ်လို့ဆိုလိုက်ပါတယ်ရှင
်။မမေခတင်ပြသွားခဲ့တာပါ။အခုတခါတော့ဒေတာတွင်သတင်းတစ်ပုဒ်ကိုနားထောင်ကြည့်ရအောင်ပါ။ထိုင်းအာဏာသိမ်းကောင်းဆောင်ပရယုတ်ချန်အိုချန်ကိုဝန်ကြီးချုပ်အဖြစ်ထိုင်းလွှတ်တော်ကမဲခွဲတင်မြှောက်လိုက်ပါပြီ။ဝန်ချုပ်ကြီးဟောင်းပရယုတ်ကိုစစ်တပ်ခန့်အများစုပါဝင်တဲ့အထက်လွှတ်တော်မဲအင်အားနဲ့အခုလိုတင်မြှောက်လိုက်တာကြောင့်မလရွေးကောက်ပွဲအပြီးဒီမိုကရေစီအစစစ်တပ်နိုင်ငံရေးပိုအားကောင်းလာလိမ့်မယ်လို့သုံးသပ်နေကြပါတယ်။ဒါပေမဲ့ရွေးကောက်ခန့်အတိုက်ခန့်အများစုပါဝင်တဲ့အောက်လွှတ်တော်လည်းရှိနေတာကြောင့်အုတ်ချုပ်ရခက်ခဲနိုင်တဲ့အကြောင်းဖီဝေသတင်းထောက်ဆွန်ဘာပီတာဒရစ်ပို့ထားတာကိုကိုဝင်းမြင့်ကပြောပြပေးပါပါခဗျာ
ဟုတ်ကဲ့ပါထိုင်းအာဏာသိမ်းစစ်ကောင်စီလူကြရေးဆွဲထားတဲ့2019ခုနှစ်ထိုင်းဖွဲ့စည်းပုံအခြေခံဥပဒေအရအထက်လွှတ်တော်မှ250လုံးကိုစစ်တပ်ကခန့်ခဲ့ပြီးအောက်လွှတ်တော်မှရွေးကောက်ပွဲကတဆင့်အမတ်5ပုံတပုံရထားတဲ့စစ်တပ်ပါတီနဲ့စစ်တပ်လက်ဝဲကံပါတီတွေပေါင်းပြီးမဲအသားလေးကတ်ကအခုလိုဝန်ကြီးချုပ်တင်မြှောက်နိုင်ခဲ့ကြတာပါအရင်အာဏာသိမ်းဖြုတ်ချခံခဲ့ရတဲ့ဝန်ကြီးချုပ်ထက်စင်ရှင်နာဝက်ပါတီလိုကြီးမားတဲ့ပါတီအများမျိုးလက်ရှိထိုင်းလွှတ်တော်ထဲမှာမရှိအောင်စီမံထားတဲ့ဒီထိုင်းဖွဲ့စည်းပုံသတ်မှတ်ချက်တွေနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကန့်သတ်ချက်တွေကြောင့်အမတ်900ရှိတဲ့အောက်လွှတ်တော်မှာကြီးစိုးနိုင်တဲ့ပါတီမရှိပဲပါတီအငယ်တွေအများကြီးစုနေတဲ့အနေအထားဖြစ်သွားပါတယ်စစ်တပ်ပါတီဖလန်ပရချက်ပါတီကထောက်ခံပေးလိုက်တဲ့ဗိုလ်ချုပ်ကြီးအောင်ပရယုတ်ဝန်ကြီးချုပ်ဆက်ဖြစ်လာတဲ့အပေါ်ထိုင်းနိုင်ငံနရန်ဆွမ်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခပေါ်ချင်ပါစက
အခုလိုတင်မြှောက်လိုက်တာကြောင့်ထိုင်းနိုင်ငံမှာမစစ်မှန်တဲ့ဒီမိုကရေစီပိုထွန်းကားဖို့လမ်းဖွင့်ပေးလိုက်တဲ့သဘောဖြစ်ပါတယ
်ဒါအပြင်ဥပွန်ရက်စ်ဌာနီတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခချုပ်တတိဖော်ပါတီဝန်နက်ကလည
်းအခုပိုပိုပြီးတည်ကြသွားတာကထိုင်းနိုင်ငံရေးမှာစစ်တပ်ရဲ့အရေးပါတဲ့ကဏ္ဍဆက်တည်ရှိသွားပြီးထိုင်းနိုင်ငံရေးကိုစစ်တပ်ကကြီးစိုးတဲ့အထိဖြစ်သွားတော့မှာပါ
ပမောက္ခချုပ်တတိဖော်ကဆက်ပြီးထိုင်းနိုင်ငံဟာစစ်တပ်အုပ်ချုပ်တဲ့နိုင်ငံဖြစ်သွားပြီးလက်ရှိအစိုးရကိုဆန့်ကျင်သူတွေဟာအရင်၅နှစ်တုန်းကလိုပဲတရားစွဲအရေးယူခံအောင်မှာဖြစ်တယ်လို့ဆက်ပြောပါတယ်လက်ရှိစစ်ကောင်စီငြိမ်းချမ်းရေးနဲ့ငြိမ်းဝပြပြရေးအဖွဲ့ကတော့ဝန်ကြီးချုပ်ပရယုတ်အစိုးရတက်ကိုစစ်တပ်လက်ဝဲကံပါတီတွေကသူတွေနဲ့ပါပေါင်းဖွဲ့ပြီးမှဖျက်သိမ်းပေးကအရသာရွေးကောက်ခံအစိုးရသွင်းပြောင်းလဲယူပေမဲ့အပြာသဘောပဲဖြစ်နေမယ်လို့သုံးသပ်မှုတွေရှိနေပါတယ်။ပမကတတိဘောကလည်း
ထိုင်းအထက်လွှတ်တော်အနေနဲ့ဒီမိုကရေစီအတွက်အပြန်အလှန်ထိန်းချုပ်ပေးတာမျိုးလုပ်ပေးမှာမဟုတ်ပဲနိုင်ငံရေးမှာစစ်တပ်ကလုံးဝထိန်းချုပ်ထားနိုင်ရည်အတွက်သာလှုပ်ဆောင်ပေးမှာဖြစ်ပါတယ်
။ဒါအပြင်ပမကဘောချိန်ဘတ်ကလည်းဖွဲ့စည်းပုံအရပထမဆုံးဝန်ကြီးချုပ်ရွေးကွင်းကိုစစ်တပ်ကခံထားတဲ့အထက်လွှတ်တော်ကိုပေးလိုက်တယ်လို့ဥပဒေပြည်မှာလည်းအလားတူလှုပ်လာနိုင်တယ်လို့ဆိုပါတယ
်။ဝန်ကြီးချုပ်ပရယုတ်အနေနဲ့အရေးကြီးတဲ့ဥပဒေကြမ်းတွေအတွက်မဲခွဲဖို့လိုလာရင်သူထိန်းချုပ်နိုင်တဲ့အထက်လွှတ်တော်ကိုပါမဲပေးကမ်းပြီးတတ်နိုင်ရင်တော့ဒီစဲဘရင်အမိတ်တွေနဲ့လွန်ခဲ့တဲ့5နှစ်အတွင်းစစ်တပ်ကချမှတ်ထားတဲ့ဥပဒေတွေကိုအဓိကကျင့်သုံးသွားမဲ့သဘောရှိပါတယ
်တကယ်တော့ဒီထိုင်းနိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအရရွေးကောက်ပွဲမှာအရေးမခံရတဲ့ဗိုလ်ချုပ်ကြီးအောင်ပရယုတ်လိုမျိုးဝန်ကြီးချုပ်ဖြစ်လာနိုင်တယ်လို့အထက်ခံပါတီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ဖိအားထိုင်ပါတီပေါ်ကန့်သက်ချုပ်ချယ်မှုတွေကလည်းအများအပြားထည့်သွင်းထားပါတယ်အောက်လွှတ်တော်ထဲမှာ စစ်တပ်ပါတီကဝန်ကြီးနေရာပြေးမယ်လို့ခရီးပေးပြီးပေါင်းဖွဲ့ထားတဲ့19ပါတီမဟာမိတ်အနေနဲ့လောလောဆယ်မှာအနှဲငယ်အသာစီရထားပေမဲ့ရေရှည်မှာတော့ပြဿနာတက်လာနိုင်တယ်လို့ပမခချိန်ပါစကသုံးသက်ပါတယ်
။အောက်လွတ်တော်မှာတော့အတိုက်ခံအမတ်အများပြားရှိနေတာမို့လက်ရှိအစိုးရနဲ့မဟာမိတ်လှုပ်ထားတဲ့အမတ်တချို့ခွဲထွက်သွားရင်တော့အတက်လွတ်တော်အသားမဲအာကူပြီးဆက်ထိန်ချုပ်လို့မရတော့တဲ့အနေအထားကိုရောက်သွားနိုင်တဲ့အခြေအနေလည်းရှိနေပါတယ
်။ပမခချိန်ပါစကဆက်ပြီ
းလက်ရှိစစ်ကောင်စီအနေနဲ့နိုင်ငံရေးအာဏာကိုဆက်ယူသွားတဲ့သဘောအခုဆောင်နေပေမဲ့အတိုက်ခံအများပြားလည်းလွတ်တော်တဲ့ပါနေတာမို့တကယ်တမ်းအုပ်ချုပ်ရမှာဒီလွတ်တော်ကရွေးတဲ့ဝန်ကြီးချုပ်အနေနဲ့အခက်အခဲတွေမကြခင်ကြုံလာရမှာပါ
။အခုလိုအချိန်မှာဝန်ကြီးချုပ်ပရယုတ်အနေနဲ့အရင်စစ်ကောင်စီဘဝတုန်းကလိုအကျွမ်းမဲ့အာဏာမရှိတော့ဘဲရွေးကောက်ပွဲသဘာဝအရတခြားပါတီတွေနဲ့အာဏာကိုမျှဝေကျင့်သုံးရတော့မှာပါလို့သုံးသက်သူတချို့ကဆိုနေပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြခဲ့တာပါ။ဒီခါတော့ပတ်ဝန်းကျင်ဆိုင်ရာသတင်းတပုတ်ကိုနားဆင်ကြရမှာပါ။ဇွန်လ6ရက်နေ့မှာကြာရောက်တဲ့ကမ္ဘာသဘာဝပတ်ဝန်းကျင်နေ့ World Environment Day မှာပဲလေထုညဉ့်ညမ်းမှုကိုရှင်းချဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။လေထုညဉ့်ညမ်းမှုရဲ့အကျိုးဆက်တွေကိုဖြေလျှော့ဖို့လူသားတွေကြိုးစားနေတဲ့အကြောင်းဂျနီဗာမြို့ကနေ VOA သတင်းထောက်အလီဇာရှာလိန်တပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
We are walking on တို့အားလုံးဆက်ပြီးရှောင်းလာနေပါတယ်လို့အထိပ္ပယ်ရတဲ့ဒီသတင်းလေးကကမ္ဘာသဘာဝပတ်ဝန်းကျင်နဲ့အထိမ့်မှတ်သတင်းဖြစ်ပါတယ်လေထုညဉ့်ညမ်းမှုကိုတိုက်ဖြတ်ပြီးတော့အောင်ပွဲရခဲ့တဲ့ငယ်ဘဝကဂျပန်နိုင်ငံကအတွေ့အကြုံကိုတည်ကုံရေးဖွဲ့ထားတာပါငယ်ရွယ်တက်ကြွတဲ့တရုတ်ဆောင်လေးတွေကသဘာဝတရားအပေါ်သူတို့ရဲ့ချစ်မြတ်နှုံးမှုကိုတရုတ်ဖို့တင်ဆက်ထားကြတာပါ။ကမ္ဘာမြေတုအပေါ်ကြာရောက်နေတဲ့ချင်းချောင်းမှုတွေကိုသတိပြုမိစေဖို့နဲ့သဘာဝအလားတရားကိုထိမ့်သိမ်းတက်လာအောင်သူတို့ရဲ့အတန်လေးတွေနဲ့အသိပညာပေးနိုင်ဖို့တရုတ်ဆောင်လေးတွေမျှော်မှန်းနေကြပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့အစည်း WHO ကလူလူညဉာမှုကိုသဘာဝပတ်ဝန်းကျင်အပေါ်ချင်းချောင်းနေတဲ့တစ်ခုတည်းတော့အကြီးဆုံးအန္တရာယ်လို့ပြောဆိုထားသလိုလူလူညဉာမှုကြောင့်နှစ်စဉ်လူပေါင်း900တန်းအသက်ဆုံးရှုံးနေရတယ်လို့ပြောပါတယ်။တန်းနဲ့ချီတဲ့လူတွေလဲပန်းနာရင်ကျက်တာ၊လှေဖြတ်တာ၊အဆုတ်ကင်ဆာနဲ့နှလုံးရောဂါလိုနှစ်တာရှည်ကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတာပါ။ညဉ့်ညမ်းတဲ့လေတူထဲမှာလှုပ်ကင်နေရတဲ့ကမ္ဘာသဝန်းကစီးပွားရေးလုပ်ငန်းတွေရဲ့ကုန်ကျစရိတ်ဟာလဲနှစ်စဉ်ဒေါ်လာ5ထရီလီယံထက်မနည်းရှိတယ်လို့ကမ္ဘာဘဏ်ကခန့်မှန်းထားပါတယ်။လေတူညဉ့်ညမ်းမှုကြောင့်လူသားတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်ကုန်ကျနေရတဲ့ငွေပမာဏအကြီးအကျယ်မြင့်တက်လာနေတယ်လို့ဥရောပဆိုင်ရာကုလသမဂ္ဂစီးပွားရေးကော်မရှင် UNECE ရဲ့မှူးဆောင်အရာရှိOlga Elgayirova ga commission ye awimmu go akhu lo shin pya ba de
For instance emissions of harmful substances including particulate matter and sulfur have been cut by 30% လေလူတဲ့ထုတ်လွှင့်လိုက်တဲ့အန္တရာယ်ဖြစ်စေတဲ့အမှုန်မွှားတွေနဲ့
ဆာဖာလိုဓာတ်ငွေထုတ်လွှတ်မှုကို1990ခုနှစ်ကစပြီးဥရောပနိုင်ငံတွေက30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလျှော့ချနိုင်ခဲ့တယ်လို့မြောက်အမေရိကတိုက်နိုင်ငံတွေကလည်း30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအထိလျှော့ချနိုင်ခဲ့ပါတယ်လူထုဆိုင်ရာပြတ်ထန်းချက်ကြောင့်ဥရောပမှာနေထိုင်ကြတဲ့လူတွေဟာ12လပို့ပြီးတော့အသက်ရှည်ကြပါတယ်
။ဒါပေမဲ့လည်းလူထုညဉ့်ညမှုကိုထိရောက်စွာကင်တွယ်ရင်တော့ဒီပြဿနာကိုဖြေရှင်းနိုင်တာကိုလည်းစီးပွားရေးကော်မရှင်ကတွေးရှိထားပါတယ်။1989ခုနှစ်မှာဥရောပနဲ့မြောက်အမေရိကတိုင်က50တနိုင်ငံဟာ Air Convention လို့ခေါ်တဲ့ဥရောပဆိုင်ရာကုလသမဂ္ဂစီးပွားရေးကော်မရှင်ရဲ့လူထုညဉ့်ညမှုပပျောက်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။လေထုညဉ့်ညမ်းမှုကျဆင်းသွားတာကြောင့်အခုလိုအသက်တစ်နှစ်ပိုရှိတဲ့အပြင်ဥရောပတလောကလူပေါင်း6သိန်းကိုလည်းအချိန်မတန်မဲတည်ဆုံရမယ့်အရေးကနှစ်စဉ်အကာအကွယ်ပေးနိုင်ခဲ့တယ်လို့ Olga ကပြောပါတယ်။ဒေသရင်းလေထုညဉ့်ညမ်းမှုပြဿနာကို Air Convention တကူထင်တဲ့သာဖြေရှင်းနိုင်မယ်လို့ Olga ကပြောပါတယ်။အခုလိုအောင်မြင်မှုရလာတဲ့အတွက်အခြားဒေသတွေကလည်းသူတို့ရဲ့လေထုညဉ့်ညမ်းမှုပြဿနာကိုဖြေရှင်းနိုင်ဖို့ UNECE ရဲ့အကြံဉာဏ်တွေတောင်းခံလာနေကြတာဖြစ်ပါတယ်ရှင်
။မနားလောင်တင်ပြသွားတာပါ။view ego ကုလိုနားဆင်နေတဲ့အတွက်ကျေးဇူးပါ။ပကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ရေးဝက်စာအစီအစဉ်တွေကိုလှိုင်းတူမီတာ24 40 58တို့အပြင်လှိုင်းလက်မီတာ109 kHz 1905နေကလည်းတိုးချက်နားဆင်နိုင်ပါရခင်ဗျာ
။ view မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်တင်ဆက်နေပါရယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 2440 52တို့အပြင် line လက်မီတာ190 kHz 1905ကပါတို့ချက်ထုတ်လွှင့်နေပါရယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းကမ္ဘာမီဒီယာတွေတဲကမြန်မာပြည်နဲ့မနက်ခင်းအင်္ဂလိပ်စာတို့နဲ့အတူသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်မှာဖြစ်ပြီးဦးကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ကျွန်တော်မြင်လာတော့ခေါင်းဆောင်ပိုင်းမှာရပ်သားဘက်ကတော့ဒေါ်စန်းစုကြည်နေရာကိုစက်ကမဲ့လူတွေအခုတော့တည်းကနေပြီးတော့ကျွန်တော်တို့မြင်သိနေပြီကျွန်တော်တို့တော့မမြင်သေးဘူးဘုဒ္ဓဒေဆိုတာကို
ဆက်သွယ်ရေးနှီးပညာတွေတိုးတက်လာတာကမြန်မာနိုင်ငံရဲ့ဒီမိုကရေစီကူးပြောင်းရေးဖြစ်စဉ်ကိုပိုပြီးမြန်ဆန်လာစေနိုင်မလားဆိုတဲ့ဆွေးနွေးချက်ကိုမကြာခင်နှားဆင်ကြရမှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူရင်းအပေါ်မပြတ်မတ်ခွာညုံနဲ့ကိုညဝင်းအောင်လူကကောင်းထုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
။ Hungary အစိုးရကဒီမိုကရေစီတင်မိုခြင်းအယူဆကိုလက်မခံဆိုတဲ့ခေါင်းစဉ်နဲ့ Hungary Today ကသတင်းလွှာတပုတ်ကိုပြောပြခြင်းပါတယ်။ဝန်ကြီးချုပ် Victor Orban နဲ့နိုင်ငံတော်ဒါမင်ဂန်ပုဂ္ဂိုလ်တော်ဆန်းစုကြည်တို့ Budapest မြို့မှာဗုဒ္ဓနေ့ကတွေ့ဆုံပြီးတရားမဝင်ရွှေပြောင်းအခြေချသူတွေအရေးနဲ့နိုင်ငံစည်းဝါးရေးပညာရေးယဉ်ကျေးမှုပူးပေါင်းဆောင်ရွက်ရေးတွေဆွေးနွေးခဲ့ကြောင်းဆောင်းပါးကိုအစချီပါတယ်။တရားမဝင်ရွှေပြောင်းဝင်လာသူတွေအရေးဟာမြန်မာအတွက်ရောဟန်ဂရီအတွက်ပါအဓိကစိန်ခေါ်မှုဖြစ်သလိုအစမတန်တိုးပွားလာနေတဲ့မွတ်စလင်တွေနဲ့ဘယ်လိုအတူတကွနေထိုင်နိုင်မလဲဆိုတဲ့အကြောင်းကိုဝန်ကြီးချုပ်ရဲ့ရုံးခန်းမှာဆွေးနွေးခဲ့ကြောင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရကပြောပါတယ်ဝန်ကြီးချုပ်အော်ဘန်ကဟန်ဂရီကမြန်မာနဲ့ဥရောပသမ္မဂတို့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကိုထောက်ခံကြောင်းနဲ့ဒီမိုကရေစီတင်ပို့မှုအယူဆကိုတော့လက်မခံကြောင်းပြောခဲ့သလိုဟန်ဂေရီအနေနဲ့ဥရောပသမဂ္ဂနဲ့မြန်မာနိုင်ငံတို့ရဲ့ခိုင်မြဲတဲ့ပူးပေါင်းဆောင်ရွက်မှုရလဒ်တွေကိုထောက်ခံပေမဲ့ EU ကနိုင်ငံရေးနဲ့စီးပွားရေးကိစ္စတွေကိုရောထွေးပစ်နေတာနဲ့မလို့တမျိုးလို့တမျိုးလုပ်နေတာကိုတော့မထောက်ခံကြောင်းပြောပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ရဲ့တိုင်းပြည်လွတ်မြောက်ရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ကြိုးပမ်းအားထုတ်မှုတွေကိုဟန်ဂေရီကလေးစားတန်ဖိုးထားကြောင်းဝန်ကြီးချုပ်အော်ဘန်ကပြောပါတယ်။နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်တဲ့အနေနဲ့ Exim Bank မှာဒေါ်လာတန်90နီးပါးတိချေးယူနိုင်ဖို့စည်ရင်းဖွင့်ပေးခဲ့ကြောင်းဒါအပြင်နှစ်နိုင်ငံစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကော်မတီဖွဲ့ဖို့ကိုလည်းဆွေးနွေးခဲ့ကြောင်းဟန်ဂရီနိုင်ငံသားကြီးဝန်ကြီးကပြောပါရယ်နောက်ပြီးမြန်မာအကြောင်းသား30ဟန်ဂရီမှာပညာသင်ကြားခွင့်ဆုပေးမယ်အကြောင်းလည်းပြောပါရယ်ဒေါ်ဆန်းစုကြည်ကဟန်ဂရီနဲ့မြန်မာတို့ဟာတန်တမန်ဆက်ဆံရေးကာလကြာရှည်ရှိခဲ့ပြီးပြည်စုံလုံလောက်မှုတော့မရှိခဲ့ကြောင်းနဲ့ရှိဆက်ပြီးဆက်ဆံရေးတိုးမြင့်သွားမှာဖြစ်ကြောင်းပြောပါရယ်ဒါအပြင်မိတ်ဆွေရင်းနိုင်ငံတွေကမြန်မာနိုင်ငံကကမ်းလှမ်းတဲ့အခွင့်အရေးတွေပေါ်ယုံကြည်ပေးတာကိုလည်းချီးကျူးပြောဆိုပြီးမကြခင်ဘူဒဘတ်မှာတန်ယုံဖွင့်လှစ်နိုင်ဖို့လဲမျှော်လင့်ကြောင်းဒေါ်ဆန်းစုကြည်ကပြောခဲ့တယ်လို့ Hungary Today မှာဖတ်ရှုရပါတယ်ခင်ဗျာ
ဝိုးရဝကချင်မြေဆိုတဲ့ခေါင်းစဉ်နဲ့ဒီနေ့ရှင်သတင်းစာပါဆောင်ပါတဲ့ဘုတ်ကိုပြောပြချင်ပါတယ်။ဆောင်ပါရှင်ကလင်တန်ခိုးကမကြသေးခင်ကပဲယူနန်ပြည်နယ်ဘက်မှာတရုတ်ဘက်ကကင်းလှည့်တာတွေပို့တိုးလာသလိုယူနန်ပြည်နယ်နဲ့ဆက်ဆက်နေတဲ့မြေကူတရားတွေကိုလည်းဖျက်ဆီးပစ်ခဲ့တယ်လို့ကချင်လူမျိုးရေးအဖွဲ့ KIO ကပြောတဲ့အကြောင်းနဲ့အစာချီထားပါတယ်။လွန်ခဲ့တဲ့82နှစ်ကဗိုလ်ချုပ်အောင်ဆန်းကြီးမှုတဲ့ပင်လုံသဘောတူညီချက်အရကိုပိုင်အုပ်ချုပ်ရေးအပြည့်အဝပေးမယ်ဆိုတဲ့ကတိရရှိခဲ့တဲ့ကချင်ပြည်နယ်မှာ2011ခုဇွန်လ9ရက်ကစပြီးလက်နက်ကင်တိုက်ခိုက်လာခဲ့ကြပါတယ်။လက်ခံဟာ2011ခုနှစ်မှာ KIA ကိုဝင်ခဲ့ပြီး KIA မှာ18နှစ်တာဝန်ထမ်းဆောင်ခဲ့တယ်လို့ဆိုပါပဲ။အစိုးရထိန်းချုပ်ထားတဲ့နယ်မြေတွေကစိုင်းတဆိုင်ကိုဝင်လို့ဂျင်းဖော်စကားပြောတမ်းကြရင်မင်းကဘာဘာသာကိုယ်ွယ်လဲဘဲကလာတာလဲလို့အမေးခံရတယ်။တကယ်လို့ကျွန်တော်ကကချင်တယောက်ဆိုတာသိသွားရင်ထွက်သွားဖို့ပြောခံရမယ်။ကျွန်တော်တို့ကချင်တွေဟာကိုယ့်မြေပေါ်မှာကိုယ်အတိမတ်ပြုမခံကြရဘူးလို့လက်ခံကပြောပါတယ်။ကချင်မြေဟာအဖိုးတန်တစ်တွေအရှံပဲရှိနေပြီး Rare Earth ဓာတ်သတ္ထုလည်းထွက်သလိုကမ္ဘာမှာကြောက်စိတ်အများဆုံးထွက်တဲ့ဒေသလည်းဖြစ်ပါတယ်။အများစုကတော့တရုတ်ဈေးကွက်ထဲကိုပဲရောက်ကုန်ကြတယ်လို့ဆောင်းပါရှင်ကရေးသားပါတယ်။အသက်19နှစ်အရွယ်လူလူမလန်နဲ့သူ့မိသားစုကတော့တောင်ရအလုံးနဲ့အသက်မွေးဝမ်းကြောင်းနေထိုင်ခဲ့တဲ့ရွာလေးကနေ2011ခုနှစ်ကစစ်တပ်ကမောင်းထုတ်တာခံခဲ့ရပါတယ်။ သူ့ရဲ့ညီမအငယ်ဆုံးလေးကတော့အဲ့ဒီနေရာမှာသူတို့နေခဲ့ကြတယ်ဆိုတာကိုတောင်းမမှတ်မိတော့ဘူးလို့ဆိုပါတယ်။ဥရောပသမ္မဂနဲ့လူခွင့်ရေးအဖွဲ့တို့ကပြသထားတဲ့ The Hidden War ဆိုတဲ့အစီရင်ခံစာမှာဘာကြောင့်ပြည်တွင်းရွှေ့ပြောင်းနေထိုင်နေကြရသလဲဆိုတဲ့အကြောင်းတွေကိုစီရင်ပြုစုထားပါတယ်။
လူရှိရောက်တဲတလုံးထဲမှာနေကြရတဲ့အကြောင်းနဲ့ဗမာရီကြီးစုတဲ့နေရာမှာအချင်းတွေတင်းမာနေပါစေအောင်တော့ဝင်ငွေရဖို့ဆေးရုံတစ်ခုခုမှာအလုလုလိုကြောင်းလူလူမရန်ကပြောပါတယ်။သူမမှာတော့ဗမာတချို့နဲ့ရင်းနှီးခင်မင်နေပြီဖြစ်ကြောင်းကိုလည်းသူကပြောပါတယ်။သူတို့ကကက်သလစ်ဘာသာဝင်တွေဖြစ်ပြီးစစ်တပ်တွေကကက်သလစ်ဘာသာဝင်တွေနဲ့အတိအကျွမ်းဖြစ်လာကြတယ်လို့လူလူမရန်ကပြောပါတယ်။မိုင်းဂျာယန်ကျောင်းတစ်ကျောင်းမှာတရုတ်ဘာသာသင်ပေးနေတဲ့ကချင်းဆရာတယောက်ကတော့ကျောင်းဆရာအလုပ်ကလေးတစ်ခုမြဲမြံနေတာကိုဝန်တာနေပြီးကွန်ပျူတာဆိုင်ကလေးတစ်ခုကိုလည်းဖွင့်ထားပါတယ်။သူကခချင်းပြည်နယ်တဲ့တရုတ်တွေကြီးစိုးလာမှာကိုတော့စိုးရိမ်နေသူပါ။ဗမာနဲ့တရုတ်တွေကမြစ်ဆုံဆဲဖြစ်ဖို့အမျိုးမျိုးသွေးဆောင်နေကြပေမဲ့ခချင်းတွေကတော့အဲ့လောက်ကြီးဆဲကြီးဆောက်ဖို့မလိုလားကြဘူးလို့လည်းသူကပြောပါတယ်။ဘို့အစိုးရကလူနည်းစုတွေရဲ့ယဉ်ကျေးမှုတွေအပေါ်လေးစားတံပိုးထားမှုနည်းကြောင်းနဲ့သူတို့အနေနဲ့တံပိုးထားမှုနဲ့တာလူညီများမှုကိုသာလိုလားကြောင်းဒုက္ခသည်စခန်းထဲမှာကချင်နဲ့ရှမ်းနေဟာ2011ထဲကရောက်နေကြကြောင်းနဲ့အဲ့ဒီကလေးကလူငယ်တွေဟာပညာသင်ကြားခွင့်ဆုံးရှုံးနေခဲ့ရကြောင်းလူမှုအလင်းရောင်အဖွဲ့ကိုပူးတိုက်တည်ထောင်သူမေရီတွန်ကပြောခဲ့ကြောင်း The Nation သတင်းစာမှာဖတ်ရှုရပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အကြောင်းကိုတင်ဆက်သွားတာပါအခုတော့မနက်ခင်းအင်္ဂလိပ်စာသတင်းစာကိုဒေါ်လလတ်တန်ကစီစဉ်ဖို့ချပေးပါလိမ့်မယ်ခင်ဗျာဒေါ်လလတ်တန်ရဲ့အင်္ဂလိပ်စာသင်ခန်းစာမတိုင်ခင်မှာကျွန်တော်တို့ဓာတ်ရိုက်လေလိုက်နဲ့ပတ်သက်ပြီးတော့ဆွေးနွေးဖိတ်ခေါ်လိုပါတယ် VOE အစီအစဉ်ရဲ့ဓာတ်ရိုက်လေလိုက်ဆွေးနွေးကအစီအစဉ်တွေကိုအင်ကာနေနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ကြပြီးပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့ဖုန်းနံပါတ်က12323822994ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ
်။ဒေါ်ရရှိညာရှင်မြန်မာနိုင်ငံမှာရှစ်လေးလုံးအောင်ကြွားမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျုံခဲ့ရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်က TNMA ရေးခင်းဟာဒီသတင်းပတ်ထဲမှာပဲအနှစ်30ပြည့်သွားပါပြီ။ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကျောင်းသားလူငယ်တွေဥဆောင်လှုပ်ရှားခဲ့ကြတဲ့အုံကြွားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်။ဒီလိုတူညီမှုတွေရောကွဲပြားမှုတွေပါကြုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေတက်ကြွလှုပ်ရှားသူတွေရောအာဏာပိုင်တွေဘက်ကပါသင်ကန်းစာယူစရာဘာရီများကြံရစ်ခဲ့ပါလဲ။ဒီလှုပ်ရှားမှုတွေဟာအချီးအနှီးဖြစ်ခဲ့တယ်လို့ဆိုနိုင်ပါလား။ဒါမှမဟုတ်အပြောင်းလဲတွေအတွက်တစုံတရာတွန်းအားတွေဖြစ်ခဲ့တာဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 12323822999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီတော့ဒေါ်လလတ်တန်စီစဉ်တင်ဆက်ပေးထားတဲ့ American Thong EDM သင်ခန်းစာကိုလေ့လာကြရအောင်ပ
ါဒီကိမ့်နဲ့ကျင်ပြမယ် EDM အသုံးကတော့
A Rude Awakening
ဖြစ်ပါတယ်စာလုံးပေါင်းက A ကတခု R U D E Rude ကရိုင်းပြတာဒါမှမဟုတ်ယုတ်တည်းအထိတ်တလန့်ဖြစ်စီတာ AWAKENING awakening က awake ဆိုတဲ့အိယာကနိုးနေတယ်လို့ဒီပေရတဲ့စကားကနေဆင်းသက်လာတာဖြစ်ပြီး awakening ကတော့နိုးကြလာတာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာနောက်ဒီပေတစ်မျိုးကတော့အမှန်တရားကိုသိလာတာအတိတရားရစီတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ယုတ်တည်းကြီးအလန့်တကြားအိယာကနိုးထလာတာပေါ့ EDM ဆိုတဲ့ device ဒီပေကတော့အမှန်တရားကိုသိလာတော့လူတူတွေတိတ်ကိုထိတ်တလန့်တုံ့လုပ်ဖြစ်စေတာစိတ်ဆင်းရဲမှုကြီးစေတာကိုဆလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့နဖူးတွေဒူးတွေဖြစ်လာတယ်တနည်းအမှန်ကိုသိလာတဲ့အခါမှာကိုယ်နဖူးကိုရိုက်ပြီးအကျိုးနည်းပါရောလား မလွယ်ပါလားလို့ပြောရမယ့်အခြေအနေမျိုးဖြစ်ပါတယ်ဒီအုံနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
Johnny, မိမိဘာတွေကတော့မင်းကိုသိပ်ပြီးအလိုလိုက်ထားကြတာမင်းကိုငါပြောမယ်မင်းဟာမင်းနေရတော့မယ်ဆိုရင်တော့မင်းတော့တကယ်မလွယ်ဘူးအကျိုးနဲ့လိမ့်မယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
နဖူးတွေဒူးတွေကြတော့မလွယ်လာတဲ့အခြေအနေမျိုးလူကိုသိတ်ဆိတ်ဆင်းရဲစေမယ်အကျိုးနဲ့မဲ့အခြေအနေမျိုးဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Rude awakening.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လှလတန်းကစီစဉ်ပို့ချပေးခဲ့တာပါ။ VOA မြန်မာပိုင်းဌာနကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုအသံဖိုင်ကိုရောဗီဒီယိုဖိုင်အဖြစ်နဲ့ပါ VOA ရဲ့အင်တာနက်ဆာမျက်နှာမှာလေ့လာနိုင်ပါတယ်။ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အခုတော့ဦးကျော်စံသားရဲ့မြန်မာအရေးနားဆင်ရပါမယ်။အနောက်နိုင်ငံတွေမှာဒီမိုကရေစီကူးပြောင်းရေးဟာရာစုနှစ်နဲ့ချီကြာမြင့်ခဲ့ပေမဲ့ဒီခေတ်မှာဆက်သွယ်ရေးနည်းပညာတွေလှင်လှင်မြန်မြန်တိုးတက်လာနေတာကြောင့်ဒီခေတ်တစ်ကြီးမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးကူးပြောင်းရေးဖြစ်စဉ်ပုံမှန်မြန်ဆန်လာနိုင်တယ်လို့ဒေါက်တာအောင်ခင်ကဆိုပါတယ်။ဒီအထက်မှာ Facebook ကိုတွင်တွင်ကြဲကြဲသုံးစွဲနေတဲ့မြန်မာနိုင်ငံကအကျုံးဝင်နိုင်ပါသလား။ဒေါက်တာအောင်ခင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ
်။ဒီမှာနိုင်ငံရဲ့လက်ရှိခေါင်းဆောင်ပိုင်းကဆရာဘယ်လိုသုံးသပ်လို့ပါလဲ
။ကျွန်တော်မြင်တာတော့ခေါင်းဆောင်ပိုင်းမှာရပ်သားဘက်ကတော့ဒေါက်စန်းစုကြည်နေရာကိုစစ်ခါမဲ့လူတွေအခုရောက်တဲ့ကနေပြီးတော့ကျွန်တော်တို့မြင်သင့်နေပြီ။ကျွန်တော်တို့တော့မမြင်သေးဘူး။ဘသူတွေဆိုတာကိုခံမှန်းလို့ရပ်တင်နေပြီ။ဒါကြီးလည်းမရသေးဘူး။ဆိုတော့ကောင်းဆောင်ပိုင်းမှာလည်းပဲကျွန်တော်တို့မမမရင်းနှုံးကအာနာကျင်စနစ်ဆိုတာတယောက်ပြောရင်အကုန်လက်ခံတယ်မမမမပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးကဟိုအစင်လာကြီးလို့ဖြစ်အယိုးဆွဲလာတာပေါ့ဗျာဆိုတော့အဲ့ဒါလည်းကျွန်တော်ရဲ့အားနည်းရစ်ပဲအဲ့ဒီမှာဟိုကျွန်တော်အဲ့ဒီစောက်ထဲမှာလည်းကျွန်တော်ပြောတာကျွန်တော်အသားလွှင့်ဆောင်မတစ်ခုမှရေးထားတယ်အဲ့ဒီ2013ခုနှစ်ကအဲ့ဒီ Lutheran World Federation ဆိုတာဗမာပြည်အယတ္တအဖွဲ့တွေကိုလာလေ့လာတော့ရတာပွဲဒီထဲမှာလူတူဦးကသာဆုံးဖြတ်တာကိုနာခံတဲ့အကျင့်ရှိရတယ်။အဲဆုံးဖြတ်တဲ့မှာပါဝင်ဆွေးနွေးပြီးတော့အခွင့်အလမ်းသိပ်ပြီးတော့မယူကြဘူးတဲ့။ပြောရဆိုရမှာပြောရဲဆိုရဲမရှိဘဲနဲ့ငြိမ်ခံနေတဲ့အတွက်ဒီအပြာလာဆွေးနွေးမှုမရှိဘူးဆိုပြီးတော့သူတို့ရေးထားတယ်။အဲ့ဒါကသာမန်အယတအဖွဲ့အစည်းလေးဒီ Civil Society ဒီမှာဖြစ်နေတာ။ဆိုတော့အဲ့ဒီမှာ Article ဖြစ်တဲ့လူပေါ့ဗျာ။ဉာဏ်ပညာထက်မြက်သူလူသူကပြောတဲ့လူသူကပဲလွှမ်းမိုးသွားတာပဲဗျာ။ဆိုတော့နိုင်ငံရေးမှာလည်းကျွန်တော်မြင်တော့အဲ့လိုဖြစ်နေတယ်။အဲဒေါ်စားစုကြည်ကိုဒီ intellectually မမိနိုင်တဲ့လူမရှိဘူးပေါ့ဗျာ။အဖေအရှင်နဲ့သူ့ရဲ့ဒီမျိုးရိုးဇာတိကလည်းရှိသေးတယ်။အဲ့တော့အဲ့ဒါနဲ့သူ့ကိုကြော်နိုင်တဲ့လူမရှိတော့အရာဖက်မှာလည်းသူတယောက်တည်းအုပ်ချုပ်တယ်လို့ဖြစ်နေတာပေါ့
။ထိုင်းနဲ့ရှင်တချို့ပညာရှင်တွေကထိုင်းမှာရှိနေတဲ့ဘရင်စနစ်ဟာဒီမိုကရေစီအတွက်အထောက်ပံ့ဖြစ်တယ်တချို့ကတော့အဟန့်တားဖြစ်တယ်လို့ပြောကြပါတယ်ဆိုတော့ဘရင်စနစ်ဆိုတော့တယ်ဥဆာမင်းသဘောသူတို့စီမှာလည်းတော်တော်များများဘရင်လက်ထက်မှာအာဏာရှိနေတယ်ဆိုတော့ဆရာတော်ကဘယ်လိုနှမ်းရှင်လို့ပါလဲဆရာ
ကျွန်တော်တို့ကတော့အဲ့ဒါမရှိတော့အဲ့ဒီနေရာမှာဟိုအခုအမြဲဝေးနေတာစစ်တပ်ပေါ့ဗျာစစ်တပ်ကအဲ့ဒါဝေးနေတာပေါ့ဒါပေမဲ့သူ့ရဲ့ဟိုထိုင်းဘရင်စနစ်မှာနိုင်ငံရေးတွေပါဒီမှာသူကအကြီးအကျယ်သူကဆွတ်ဖက်လीမရှိဘူးပေါ့ဗျာဒါပေမဲ့ဘရင်စနစ်ကိုစန့်ကျင်တဲ့လူဆိုရင်စစ်တပ်ကလည်းစန့်ကျင်တာပဲ။ဟိုကျွန်တော်တို့အရင်တုန်းကဟိုထိုင်းမှာဟိုတရားဝင်ရွေးကောက်တင်မြှောက်ထားတဲ့ဒီတက်ဆင်တို့ဘာလို့တရားဝင်ရွေးကောက်ထားတဲ့အစိုးရကြီးထွက်ပြေးရတဲ့ဘဝကိုရောက်တာလေ။အဲ့ဒီဘရင်နဲ့စစ်တပ်နဲ့ပေါင်းပြီးလုပ်တာပဲ။အဲ့ဒီမှာအခုတော့ဆုံးသွားတဲ့ဒီပရင်တင်ဆူလာနောင်ဆိုတာသူတော်မှဟိုဒီတဲမှာအဓိကဇက်ကောင်လို့ပြောတယ်။ဆိုတော့ထိုင်းမှာတခုရှိတာထိုင်းစစ်တပ်ကဝင်းဆွတ်ဖက်ပြီးနေအကုန်လုံးကို तू က institution အားလုံးကို तू ကဖျက်မဖြစ်ဘူးဗျာ။ तू ကသူ့နေရာနဲ့ तू နေတယ်။ तू ဘန်တီတောင်နဲ့ तू လက်စားတယ်။ तू တိုက်ပြည်ဘန်နာ तू ခိုးတယ်။ခိုးပြီးတော့ तू ကနဲ့ तू သူ့ဂွင်နဲ့ तू နေတာပေါ့ဗျာ။ဆိုတော့တိုက်ပြည်စီးပွားရေးမဖြစ်ဘူး။ကျန်တဲ့ဥစ္စာတွေတဲ့ရ ရှိနေတဲ့အတွက်ထိုင်းနိုင်ငံကကြားမပွားဘူး။ဗမာကတော့ဗမာစစ်တပ်ကတော့နေရာတကာပါတော့ဒီဖွင့်ပြီးကြောင်းဖြစ်မြင့်မချမ်းသာဆိုလို့ပေါ့ဗျာ။တိုင်းပြည်ကကျန်တဲ့အဖွဲ့အစည်းတွေအားလုံး institution တွေပါတယ်အားလုံးအကုန်ချွတ်ချုံကြကုန်တာပေါ့ဗျာ
။ဆရာဒီထားတဲ့အထက်မှာစစ်တပ်ဟာဆေးရနာရှင်စနစ်ကျင့်သုံးတာတဲ့ဒီပါတီစုံဒီမိုကရေစီအသွင်ဆောင်ပြီးတော့နောက်ကအာဏာချုပ်ကင်ပြီးတော့နေတဲ့စနစ်ကပူပြီးသက်တမ်းရှိတယ်ဆိုပြောထားပါတယ်ဆိုတော့မြန်မာနိုင်ငံလက်ရှိအခြေအနေကဆရာဘယ်လိုသုံးသပ်လို့ပါလဲအဲ့ဆရာရဲ့အပြောနဲ့နှိုင်းရှင်းမယ်ဆိုရင
်အဲအခုလည်းပဲသူတို့ကတော့ဆက်ပြီးတော့ယူထားတာရဲ့သဘောပေါ့ဗျာပုံစံတစ်မျိုးနဲ့ပေါ့ဗျာအရင်တော့ကတော့တပါတီအာဏာရှင်စနစ်ဆိုစစ်တပ်ကလည်းတပါတီဆိုတော့ကွန်မြူနစ်ပုံစံပေါ့စစ်တပ်ကပါတီလေးလုပ်ဒီတိုင်းနဲ့ပါတီလေးမမေ့ရမလုံးနိုင်ပါဘူးနောက်ဆုံးပြီးဒီပါတီကိုဆက်အာဏာရှင်ဘူနေဝင်းရဖျက်ပြစ်တာနဲ့ဒီပါတီပြက်သွားတာပဲအခုလည်းပဲအဲ့ဒီပုံစံမျိုးပဲဒါပေမဲ့ဒီပါတီစုံပေါ့ဗျာစစ်တပ်ကအာဏာရှိပြီနဲ့တော့စစ်တပ်နဲ့ပါတီစုံနဲ့လက်တွဲသွားတဲ့သဘောပေါ့အရင်တော့ကတော့စစ်တပ်နဲ့တပါတီဒီတပါတီကစစ်တပ်ကနေထုတ်တာတယ်ကွန်မြူနစ်လူတွေနဲ့လှုပ်တာတယ်အခုကတော့အယတပါတီဆိုတော့အယတပါတီကနိုင်ငံသားမှာသာဒီအယတပါတီကဟိုဒေါ်စုအစိုးရဆိုရင်အယတမှာတော့သူ NLD အစိုးရပြောရင်းနဲ့တကယ်တကယ်ကျတော့ဒီ constitution အရာဖွဲ့ထားတဲ့အစိုးရမှန်သမျှအားလုံးဒီ lame duck တွေပဲကြာ lame duck government ပဲအဲ့တော့စစ်တပ်ကဟိုတကယ်တကယ်ဟိုအချက်ချာဟိုတကယ်အချက်ချာအာဟာရတွေယူထားပြီးတော့ကျန်တဲ့အာဟာရတွေလုတ်ခိုင်းနေဆိုတော့ကျန်တဲ့အစိုးရကဘယ်လုံးနိုင်မလဲအဲ့တော့နိုင်ငံတကာမှာရှောက်ချီရှင်းတာနိုင်ငံသားရေးဝန်ကြီးကဖြည့်ရှင်းနေတာတိုင်းနဲ့တကယ်တကယ်လုတ်နေတာစစ်တပ်ကလုတ်နေတာဆိုတော့ဒီအစိုးရအမြင်လား lame duck government ပဲအဲ့တော့အနောက်နိုင်ငံမှာဆိုရင်တော့ဒါ lame duck government ပေါ့ဗျာဆိုတော့ဒီဟိုဘာခေါ်လဲဟိုအစိုးရဟိုအစိုးရအာဏာအပြည့်အဝမရှိတဲ့အစိုးရပေါ့ဗျာဒါပဲ
ဟုတ်ကဲ့ဒါပေမဲ့အဲ့ဆိုရင်ဒီပုံစံကဟိုတုန်းကအာဏာရှင်စနစ်သက်သက်ပေါ့တပါတီအာဏာရှင်စနစ်ကပုံပြီးသက်ဆိုးရှင်မဲ့ဆရာထင်ပါလားကျွန်တော်နှိုင်းရှင်ကြည့်နေတာကြည့်မိတာကအင်ဒိုနီးရှားပေါ့ဆရာအင်ဒိုနီးရှားမှာလည်းပဲဆူရတိုပြုခါစားကအဲ့လိုပဲဖြစ်ခဲ့ပြီးတော့အခုခါမှာလုံလုံလရဒီမိုကရေစီပြောင်းသွားပြီလို့သတ်မှတ်ကြပါတယ
်အဲ့ဒါလည်းတဖြည်းဖြည်းပေါ့ဗျာအခုအင်ဒိုနီးရှားမှာစပြီးတော့ဖွဲ့ခါစားသူဒီမှာစစ်တပ်ပါတယ်စစ်တပ်ပါတော့နောက်တဖြည်းဖြည်းဖြည်းသူစစ်တပ်ကလည်းရှက်လာတယ်ဒီမှာလည်းတဖြည်းဖြည်းဖြည်းနောက်ပိုင်းမှာပါလီမန်မှာလုံးဝမရှိတော့ဘူးကွဲသွားတာပေါ့ဆိုတော့အဲ့ဒါဆိုတော့အင်ဒိုနီးရှားမှာဟိုဘလောက်အထိအောင်စစ်တပ်ကအကျိုးစီးပွားကိုယူထားတယ်လို့မသိဘူးပေါ့ဒီကျွန်တော်တို့ဒီမှာတော့သူစစ်တပ်ကဒီဟိုသူပြောတယ်ဒုတာဝန်အရေးတွေပါရဲ့ဆိုင်သူအကျိုးစီးပွားကိုပိုကယူဆိုင်တဲ့ပုံပဲဆိုတော့သူအကျိုးစီးပွားကိုဟိုသူထိမ့်သိမ့်တဲ့အတွက်လည်းတိုင်းရင်းသားတွေနဲ့သူညှိနှိုင်းလို့မရတာပဲစစ်တပ်ကအကျိုးစီးပွားအများအားရှိနေတယ်ဆိုတော့ဒီရာလေးဒီနေပြည်တော်ဆိုတာလဲခုနကလိုပေါ့ဗျစစ်တပ်ကသူအကျိုးစီးပွားအတွက်သူစောက်ထားတဲ့မြို့တော်ပေါ့စစ်တပ်ကစောက်ထားတဲ့မြို့တော်နေပြည်တော်ကစစ်တပ်ကသူ့အကျိုးစီးပွားကိုသူထိန်းသိမ်းမှုအဲ့တော့အခုတည်းကလည်းနောက်တက်တဲ့အစိုးရတွေကဒီဗိုလ်သားရွှေလိုအုပ်စုကိုထောက်ပံ့နေရတာပဲဟိုငွေဟိုကြက်ပေါင်းဒီတိန်းနဲ့ချီပြီးတော့တိန်းထောင်နဲ့ချီပြီးတော့သူထောက်ပံ့နေရပဲဒီလူတွေကခိုင်စားနေရတာအဲ့တော့ဟိုဘယ်လိုမှသူတို့ကဒီနေပြည်တော်ကြီးလှုပ်ထားတဲ့အတွက်ဟိုပြည်သူဆန္ဒပြပွဲဘလောက်ပဲဖြစ်ဖြစ်ဘလောက်ပါပဲလှုပ်လို့သူတို့နဲ့မတိခိုက်ဘူးပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးသဘောတရားနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်အခုခါမှာအရင်တော့ဒီဒီမိုကရေစီအစဉ်ကူပြောင်းလာတာစစ်တပ်တွေပြုပြင်ပြောင်းလိုက်တော်လှန်လာတာတက်ဆရာဒီ IT information technology စတိုးတက်လာတဲ့နည်းပညာတွေတိုးတက်လာတဲ့အတွက်ပုံပြီးအချိန်အဟုန်မြန်မဲ့လို့ဆရာပြောပါတယ်ဆိုတော့အဲ့တော့ဥရောပမှာဆရာပြောခဲ့တဲ့ရာစုနဲ့ချီပြီးတော့ကြာခဲ့တဲ့ဖြစ်စဉ်မျိုးတော့ကျန်နိုင်ပါအောင်လားဆရာမြန်မာနိုင်ငံအပအဝင်ပြောတယ်ခုခါမှာပုံပြီးရင်းမြန်လာမယ်လို့ထင်ပါလား
အဲ့ဒါလည်းပဲကျွန်တော်ဒီ information technology ရဲ့အသုံးချနိုင်မှုပေါ့ဗျာအသုံးချနိုင်မှုကတောကိုရောက်နိုင်မလားတောတွေရောက်နိုင်မလားတောတိရောက်မလားဘလောက်တိအောင်ဒီဟို information technology ကဟိုအကျိုးရှိမလဲပေါ့ဗျာဟိုအဲ့လိုမျိုးပဲနဲ့ဟိုပေါပန်းသေးလျှောက်ပြီးတော့ဆဲဆိုတာတွေနဲ့ပြီးနေမယ်ဆိုရင်တော့အသိဉာဏ်တိုးပွားလာမှာမဟုတ်ဘူးဆိုတော့ဟိုအသိဉာဏ်ပညာပွင့်လင်းမှုပေါ့ဗျာဆိုလိုတာဒါပါပဲအသိဉာဏ်ပညာပွင့်လင်းမှာဒီအမြင်မှန်ကိုရမယ်ဟိုကျွန်တော်တို့ပမာပြီမှာဟိုဒီဗုဒ္ဓဘာသာဟိုကိုးကွယ်လာနေပေါင်း1000လောက်ရှိနေပြီပမာလူမျိုးတွေကကုလက်ဒီဗုဒ္ဓဘာသာရဲ့ဟိုမူရင်းအစ်အမှန်တရားကိုနားလည်တဲ့သူကနည်းတယ်အဲ့တော့ဗုဒ္ဓဘာသာဆိုတာဥနီကင်းနဲ့ဘုရားဆောက်တာလို့ ကျောင်းရွှေချတာတို့ဘုန်းကြီးဆုံးကတာတို့ဘယ်လိုပဲအောင်းမိနေတာဟုတ်ရအဲ့တော့ကိုယ်ကိုယ်တိုင်ကိုချင်းတရားပြောင်းလဲအောင်တရားကျင့်ရမယ်ဆိုတာဗုဒ္ဓဘာသာရဲ့အနှစ်သာရဒါဟုဘယ်သူမှမသိဘူးဒါဘုရားဟောထားတဲ့ဒီကာလမတုတ်ဆိုတာရှိတယ်ဒီတဲမှာမင်းဘယ်သူမှဒါကိုယ်ွယ်စရာမလိုဘူးဘယ်သူမှလည်းအားကိုးစရာမလိုကိုယ့်ကိုယ်ကိုအားကိုးကိုယ့်ကိုယ်တရားအားထုတ်ရင်းနဲ့ကိုယ့်ရဲ့ဒီအကျင့်တီလာကိုကိုယ့်အကူစောက်တည်ပြီးကိုချင်းတရားကောင်းအောင်လုပ်ရမယ်ဆိုတာအဲ့ဒါလောရအင်တာခက်တဲ့လုပ်ခ
ွင့်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကနေ့ကဒီလူလတ်တန်စာဖြစ်ထွန်းမှုကလည်းပဲအခုခင်ဗျာစီးပွားရေးစတင်ကလည်းပြောင်းလာတယ်ဈေးကွက်စီးပွားရေးအခြေပြုပြီးတော့လှုပ်ရှားလာကြတယ်ဆိုတော့စီးပွားရေးဖွံ့ဖြိုးမှုလည်းမြန်လာတယ်လူလတ်တန်စာအရေးအတွက်တိုးပေါက်မှုလည်းမြန်လာမယ်ထင်ပါတယ်ဆိုတော့ဒါနဲ့စီရင်ကဟိုတုန်းကတည်းပို့ပြီးတော့ဖြစ်စဉ်ကပိုသွက်လာမယ်လို့မဆိုနိုင်ဘူးလားဆရာမျောလင်းနိုင်ပါဘူးလား
အဲ့ဒါလေကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဗျာအခုလူလတ်တန်းစားပေါ်ပေါက်လာတယ်ဆိုတာလေအရင်တုန်းကဟိုလေပေါ်ဗျာဟိုရုရှားမှာလို့တရုတ်မှာလို့ဒီမှာချမ်းသာတဲ့ကောင်တွေဟိုခရိုနီတွေပေါ့ဗျာခရိုနီတွေနဲ့ပတ်သက်ပြီးချမ်းသာလာတော့အဲ့ဒီကနေဒီကိုတူကိုတာကိုပညာနဲ့ပေါ့ဗျာဟိုလှုပ်လာတဲ့လူလတ်တန်းစားဘယ်လောက်ရှိမလဲဆိုတာဟိုကျွန်တော်ကြည့်ပြီးစောင့်ကြည့်ဖို့လိုတယ်အနောက်တိုင်းမှာတော့ကျွန်တော်စကားဆက်ပြောရင်ဒီအရင်ရှိစနစ်ပေါ်ပေါက်လာတာနဲ့အတူတူဒီ Protestant Bata အဲဒါ Protestant Ethics ဆိုရှိတယ်ဗျ Protestant Ethics ကိုအနောက်နိုင်ငံကသိတံပိုးတာတယ်ဆိုတော့ Protestant တွေရဲ့ကိုကျင့်တရားပေါ့ဗျာကိုကျင့်ဘာမှမဟုတ်တော့အလုပ်ကိုကြိုးစားမယ်ချိုးချံချွေတာမယ်ကိုကိုကိုအားကိုးမယ်အဲတော့ဘုရားကိုအားမကိုးဘူးအဲ့လိုမျိုးပေါ့ဆိုတော့အဲ့ဒါ Protestant Ethics ပဲဆိုတော့ကိုအဲ့လိုကိုကိုကောင်းရကောင်းချောင်းလောက်ကန်စားတော့တယ်လူနဲ့ဒီရဟန်းနဲ့အတူတူပဲမင်းရဟန်းဝင်မှာကိုယ့်ရဲ့ပါတာမဟုတ်ဘူးကိုယ့်အနေကိုကောင်းအောင်နေပြီးကိုချင်းတရားနေရင်လေရဟန်းနဲ့ကိုနေရတန်းတူပဲဆိုတော့အဲ့ဒီသဘောပေါ့ဗျာ Protestant Ethic က
တော်ရရှိမှာခင်ဗျာဒေါက်တာအောင်ခင်ရဲ့စိတ်ဓာတ်ဒေါ်လန်ရေးနဲ့အခြားသံလွှင့်ဆောင်ပါများဆွဲဆောက်ကိုရန်ကုန်မြို့တွမြင့်စာအုပ်တိုက်ကထုတ်ဝေတာဖြစ်ပါတယ်ဒီစာအုပ်မှာပါတဲ့ဆောင်ပါတွေဟာအဓိကအားဖြင့်ကျွန်တော်တို့ VOA မြန်မာပိုင်းအသံလွှင့်ဌာနကထုတ်လွှင့်ခဲ့တဲ့ဆောင်ပါတွေဖြစ်ပါတယ်ခင်ဗျာ
သူကြော်စံတာတင်ဆက်သွားတဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့သူယုံကြည်ရာခန္ဓာကိုနားဆင်ကြည့်ပါခုတစ်ပတ်စီစဉ်မှာမတ်ပိုးပိုးမြင့်ဘာကိုယုံကြည်တယ်လဲဆိုတာကိုမတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ
်ဒီမှာယုံကြည်တာကတော့လူတူတယောက်ဟာကိုယ့်ရဲ့ရည်မှန်းချက်တန်းတိုင်းကိုရောက်ပြီးတော့အောင်မြင်မှုတွေရဖို့အတွက်ဆိုလို့ရှိရင်ကံညာဝရိယသုံးခုလုံးစုံတော့မှအောင်မြင်နိုင်တယ်လို့ယုံကြည်ပါတယ်။ဘာလို့လဲဆိုတော့ကျမတို့တွေကလူရည်လို့ဖြစ်လာပြီးခင်ဗျာကကိုယ့်ရဲ့ဘဝရည်ရည်ဖို့အတွက်ကိုလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအစဉ်ပြေအောင်မြင်ခဲ့ရတဲ့အချိန်တွေရှိတယ်လို့မျိုးပဲအစဉ်မပြေတဲ့အရှုံးနဲ့ကြုံရတဲ့အချိန်တွေလည်းရှိခဲ့ပါတယ်။ဘာကြောင့်လဲဆိုတော့အထူးကိစ္စတွေမှာကိုကရန်ကိုကြိုးစားအထုတ်ပြီးတော့လုပ်ခဲ့ပါရဲ့နဲ့အဆုံးဖြတ်ကြတဲ့အခါမှာဒီလာတွေမအောင်မြင်တာတွေကြုံရတာမျိုးရှိပါတယ်။ဒါဘာကြောင့်လဲဆိုတော့ကိုကညာအားတွေဝရိယအားတွေကိုအတိအဝါတိုက်ထုတ်ထားပြီးမဲ့လေကိုရဲ့ကံအကျိုးပေးနဲ့မတိုက်ဆိုင်သေးလို့ပါ။ဒီနေရာမှာစပါးညာနဲ့သဘောပေါက်တာတော့ကံဆိုတာကကိုရဲ့အတိတ်ပြစ်ဆုံးတဲ့ပြုခဲ့တဲ့ညာတော့အကျိုးပေးကံတွေပါ။ညာဆိုတာကတော့ကိုယ့်ရဲ့အပြည့်အစုံမှုဝိရိယကတော့ကြောက်ကြာခဲ့ကိုအထောက်ကျူကမှုတွေပါဒီသုံးခုလုံးပြည့်စုံတော့မှသာကိစ္စတွေကအခုဖြစ်နေတဲ့အတိုင်းပဲပြင်းပြအောင်မြင်လာတာပါဘာလို့လဲဆိုလူတွေကမွေးလာကလေးကတူနဲ့တူကမတူညီကြပါဘူးမတူညီကြမှုတွေလည်းမွေးဖွားလာကြပါတယ်ဥပမာအနေနဲ့ဆိုရင်ညာရေးတူနေတဲ့လူတွေကိုတူနေတဲ့ကိစ္စတစ်ခုကိုအလုပ်တစ်ခုကိုဆောင်ရွက်ခိုင်းရင်တောင်မှကြားလာတဲ့ကြည့်ရတော့ကြွက်ထမှုရှိပါတယ်။ဒါဘာကြောင့်လဲဆိုတော့ဒီလူနှစ်ဦးရဲ့ဝိရစိုက်ထုံးမှုတွေမတူညီကြတဲ့အပြင်သူတို့တွေရဲ့ကုသိုလ်ကံအကျိုးပေးရတဲ့တူညီမှုမရှိကြလို့ပါ။ဒီလူကအထင်ကတော့လူတယောက်မှအထောက်ခံကောင်းပေးနိုင်တဲ့ပတ်ဝန်းကျင်ရှိခဲ့ရင်အခါအခါအရာရာအဆင်ပြေတိုးတက်အောင်မြင်တယ်လို့ယူဆကြပါတယ်။ဒါပေမဲ့လည်းကိုယ့်ရဲ့ကံအကျိုးပေးကောင်းပြီးတော့အထောက်အကူပေးနိုင်တဲ့တဝဲစင်မှာကြီးပွင့်ရလာပြီမဲ့လေကိုကိုတိုင်ကညာအားတွေဝရိယအားတွေစိုက်ထုတ်မှုမရှိဘူးဆိုလို့ရှိရင်တော့လေအ ောင်မြင်တဲ့လူဆိုပြောဖြစ်လာမှာမဟုတ်ပါဘူး။ဥပမာအနေနဲ့ဆိုရင်ဖွံ့ဖြိုးပြီးတိုင်းပြည်ကြီးကလူတွေကိုပဲကြည့်ပါ။ဟိုအောင်မြင်ပြီးသွားတဲ့လူတွေရှိနေတယ်လို့ပြောပဲအင်ဂျင်နီယာတွေလည်းအများကြီးရှိနေပါတယ်။ဒါဟာသူတို့တွေတဦးတယောက်ရှိနေရဲ့ဉာဏ်ဝိရိယတွေကွာခြားမှုရှိတာအပြင်ကိုအခြေအနေကွာခြားမှုရှိတဲ့တကြောင်မလို့အခြေအနေတွေကလည်းမတူဘဲနဲ့ကွဲပြားခံနေကြတာပါ။နောက်ဥပမာတစ်ခုအနေနဲ့ဆိုရင်လူတဦးတယောက်ကိုနှုတ်ဦးဆောင်ပါခြင်းနဲ့ဘယ်သူမှစုခွင့်ပြုကြမှာပါ။ဒါမျိုးခွင့်ပြုလိုက်ရလို့အဲ့လူကအလုံးကိုင်းနေများအစဉ်ပြေသွားကြရဲဆိုရင်ညာတော့ဖြစ်ရတော့အော်ငါနှုတ်ဦးဆောင်ပါခြင်းနဲ့ကူညီလို့သူကအလုံးအစဉ်ပြေသွားတယ်လို့ယူဆကြပါတယ်။ဒါပေမဲ့လည်းဒီကိစ္စတွေမှာလည်းကာယကံရှင်ကူတိုင်းကဝရီးကကျိုးစားအားထုတ်မှုလေသူရဲ့ညာဆိုင်ညာစာတွေမပါဘဲနဲ့တော့သူအလုံးမရနိုင်ပါဘူး။ကလေးရုံတီမှုတွေကဖြစ်လာတာတော့ကျွန်မအခုကိုယ်တိုင်ရဲ့စိတ်တုံလေးဂျုံတွေးမှုတွေကိုအခြေခံပြီးတော့လေ့လာသိမှုတွေအရလူတဦးတယောက်ဟာကံကံဝရီးရကမ္ဘာလုံးပြည်စုံတော့မှအောင်မြင်တဲ့ဘဝကိုရပ်တယ်လို့ပြောသိနေပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ VOA American တန်ကအစီအစဉ်တွေကိုဆက်လက်ပြီးတင်ဆက်နေပါတယ်အခုဂျာတာဘရင်းနေမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစားဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုက်တိုမီတာ16လိုက်နိုမီတာ19လိုက်နိုမီတာ41တို့ကနေပြန်လည်နားဆင်နိုင်ပါတယ်ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမသတ်ခင်မှာမြန်မာနဲ့ဒေတာရင်းနဲ့နိုင်ငံကသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါမယ
်ဗြိတိန်နိုင်ငံတောင်ပိုင်းပို့စမော့စိတ်ကမ်းမြို့မှာဗုဒ္ဓဖူးနေ့ကကျင်းပတဲ့ဒီဒေးကန်တက်တိုက်ပွဲ85နှစ်ပြည့်နှစ်ပတ်လည်ထိမှန်ခန္ဓာကိုဗြိတိန်ပြည်မကြီးအဲလစ်ဘက်နဲ့သူအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်ခဲ့ပါတယ်။ပြင်သစ်ကနော်မန်ဒီကမ်းခြေအင်္ဂလိပ်တူးမြောင်းတစ်လျှောက်မှာမဟာမိတ်တပ်တွေကန်တက်ထိုးစစ်ဆင်ခဲ့ရာနဲ့နာဇီတွေဆစ်ရှုံးခဲ့ပြီးဒုတိယကမ္ဘာစစ်ကြီးအဆုံးသတ်စေခဲ့တာဖြစ်ပါတယ်။ဒီဒေးကန်တက်တိုက်ပွဲ85နှစ်ပြည့်နှစ်ပတ်လည်ထိမှန်ခန္ဓာကိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုအပေါ်ဝင်ကမ္ဘာခေါင်းဆောင်တဒါဇင်ကျော်တက်ရောက်ခဲ့ကြတာပါ။မက္ကဆီကိုနိုင်ငံနေနဲ့အမေရိကန်နိုင်ငံတဲကိုရွှေ့ပြောင်းဝင်ရောက်လာသူတွေကိုမတားဆီးပေးရင်တွင်းကုံခွန်တိုးကောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိန်းချုပ်ခဲ့ပြီးတဲ့နောက်မှာနိုင်ငံအရာရှိတွေဆွေးနွေးခဲ့ပါတယ်။ဒါပေမဲ့ဘာသဘောတူညီချက်မှမရဘဲနဲ့ဖိအားဆက်ပေးတာတွေနဲ့အဆုံးသတ်ခဲ့ပါတယ်။မက္ကဆီကိုအနေနဲ့ခိုလုံခွန့်တောင်းလာသူတိုင်းကိုသူ့နိုင်ငံနေဆက်ပင်မှာပဲထိန်းသိမ်းထားရမယ်။တရားမဝင်ရွှေ့ပြောင်းလာသူတွေကိုနှိမ်နင်းပြီးအမေရိကန်မက္ကဆီကိုနေဆက်မှာရွှေ့ပြောင်းဝင်လာသူတွေပေါ်မှာထိန်းချုပ်မှုတွေတိုးမြင့်လှုပ်ဆောင်ပေးရမယ်လို့အမေရိကန်ဘက်ကဖိအားပေးပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနဲ့ဟန်ဂရီနှစ်နိုင်ငံစလုံးမှာရွှေပြောင်းအခြေချသူများဆိုင်ရာအကြီးအမားဆုံးစိန်ခေါ်မှုပြန်နဲ့ရင်ဆိုင်နေရတယ်လို့ဗုဒ္ဓဖူးနေ့မှာမြန်မာတိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကပြောဆိုလိုက်ပါတယ်။ရောဘတ်ခီးစင်တွင်ဗုဒ္ဓဖူးနေ့မှာဟန်ဂရီကိုရောက်သွားတဲ့ဒေါန်ဆန်းစုကြည်နဲ့ဟန်ဂရီဝန်ကြီးချုပ်တို့တွေ့ဆုံပြီးတဲ့နောက်နိုင်ငံစီးပွားရေးပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာတွေအပြင်နိုင်ငံတွင်းတရားဝင်လာရောက်နေထိုင်သူတွေအရေးကိုပါဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာခရမ်လင်နန်းတော်မှာတွေ့ဆုံပြီးသူတို့ရဲ့နိုင်ငံဆက်ဆံရေးအပေါ်မှာချီးကျူးဂုဏ်ပြုခဲ့ကြပါတယ်။အမေရိကန်နဲ့ဆက်ဆံရေးတင်းမာနေချိန်မှာတရုတ်နဲ့ရုရှားခေါင်းဆောင်တွေအနေနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုကိုအားကောင်းနေတယ်လို့မနေ့ကပဲပြသလိုက်တာဖြစ်ပါတယ်
။ဂျာတာဘရင်းမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့ဒေသတွင်းနဲ့နိုင်ငံသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာက Jamie Cook ဖြစ်ပါတယ်။ကျွန်တော်ကတော့ရဲမင်းထွန်ပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို Line to Media 18, Line to Media 19နဲ့ Line to Media 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်။ VOA နားဆင်တဲ့အတွက်ကျေးဇူးပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.